Welcome to the Voice of America in Burmese.
ပြန်ပေါင်းကင်းဝေးတဲ့ညတညဖြစ်ပါသည်ခင်ဗျာ American ပြည်တော်စု Washington DC မြို့တော် VOA American ဆန်ကနေ2022ခုနှစ် January 22ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ9km 1925 30နဲ့ 9km 190တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အစံလွှင့်နေပါပြီခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ဂျန်နိုင်ပါဒီနေ့ညပိုင်းထိပ်တန်းရောက်သတင်းတွေမှာတော့မြန်မာနိုင်ငံမှာယင်းနီးမြုပ်နှံမှုလုပ်နေတဲ့ပြင်သစ်ပိုင်း Total Energy Company နဲ့ American ပိုင်း Chevron ဆိုင်ကုမ္ပဏီကြီးတွေဟာမြန်မာနိုင်ငံမှာယင်းနီးမြုပ်နှံမှုတွေကိုရပ်ဆိုင်းတော့မယ်လို့ကြေညာလိုက်ပါတယ်စစ်တကအနာသိန်းနာတစ်နှစ်နီးပါးရှိလာပြီဖြစ်ပေမဲ့လည်းဒီနေ့မှာတော့ရန်ကုန်ကလေးဖားကန့်ရွှေဘိုရဲမင်းမျိုးတွေမှာဆန္ဒပြပွဲတွေဆက်ဖြစ်နေပြီးတော့ရန်ကုန်မြို့ကနေရာတချို့မှာလည်းပောက်ကွဲမှုတွေဖြစ်ပွားခဲ့ပါတယ်။ဒီသတင်းတွေပြီးတဲ့နောက်မှာတော့သတင်းဆောင်မတွေနားဆင်ရမယ့်အထဲမှာချင်းပြည်နယ်တီးတိမ်မှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေပါတယ်။
ဒီနေ့မှာတော့ခလေးမြောင်ကြီးခလေးကြီးကတည်နေနေတော့အမြောက်တုံးလေးနဲ့တောက်လျှောက်မနေ့7နာရီကျော်နေဆက်ပြတယ်7နာရီခွဲလောက်ကျတော့ဖတ်ကြည့်မရှိနဲ့လားလာပြီးတော့လာပြီးတော့ကျွန်တော်တို့ဆက်တက်ချင်တဲ့နေရာပေါ့နော
် PDF ဇိုလန်ပြန်ကြားရေးတာဝန်ခံပြောတော့တာဖြစ်ပါတယ်ဒီအကြောင်းကိုမကြာခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်မြန်မာနိုင်ငံတော်ကလူခွင့်အခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒိုးအသံစီစဉ်ဥတ္တမောင်သားစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်ရဲ့ခေတ္တကဘာအစည်းအဝေးအပဝဲတစ်ပတ်အတွင်းထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးတော့မှာဖြစ်ပါတယ်ဒီကြောင်းနေမတိုင်ခင်အခုနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
မနက်ကမှစစ်တပ်ကအနာသိပြီးနောက်ပိုင်းရင်းနှီးမြှုပ်နှံမှုရုပ်ပြီးတော့ပြန်ထွက်သွားတဲ့ကီပစီးပွားရေးကုမ္ပဏီအရေးအတွက်တတိပြီးတိုးလာနေပါတယ်အခုနောက်ဆုံးတိုးလာတာကတော့စစ်ကောင်စီအတွက်နှစ်စဉ်ဒေါ်လာတန်1000ကျော်ဝင်ငွေစာပေးနေတဲ့ပြင်သစ်ပိုင်ထိုထိုနဲ့အမေရိကန်ပိုင် Chevron စွမ်းအင်ကုမ္ပဏီကြီးတွေဖြစ်ပါတယ်။ဒါပေမဲ့လည်းပြင်သစ်ပိုင်နောက်ထပ်ကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Accor Hotel လုပ်ငန်းကတော့လက်ရှိအချိန်မှာဆက်လုပ်သွားဖို့ဆုံးဖြတ်ထားတယ်လို့ AFP သတင်းဌာနကပြောပါတယ်။ Accor ကုမ္ပဏီကမြန်မာနိုင်ငံမှာဟိုတယ်6လုံးလက်ပတ်လုဆောင်နေတာပါ။အလားတူအဖျော်ရမကလုပ်ငန်းပေါ်မှာဆိုရင်လည်းဂျပန်ပိုင် Kirin Beer ကုမ္ပဏီကစစ်တပ်ပိုင်စီးပွားရေးဥပိုင်လီမိတက်နဲ့ဖက်ဆက်လုပ်နေတာကိုရပ်ပစ်ဖို့ကြိုးစားနေပေမဲ့ဒေမတ်နိုင်ငံအခြေဆိုင် Carlsberg Beer Company ကတော့ယင်းနှီးမြှုပ်နှံမှုပြန်ရုပ်မဲ့အစီအစဉ်တစ်ခုခုကြေညာထားတာမရှိသေးပါဘူး။ဒါပေမဲ့လည်းရောင်းဝါကျလာတာကြောင့်ထုတ်လုပ်မှုကိုလျှော့ထားတယ်လို့ပြောထားပါတယ်။ဂျပန်ပိုင် Suzuki Car Company ကမြန်မာနိုင်ငံနဲ့ဆက်ယုံတစ်ခုမှာပြည်တွင်းဈေးကွက်အတွက်ကားထုတ်လုပ်ငန်းတွေကိုစစ်တပ်အာဏာသိမ်းပြီးတိတ်မကြခင်ဆိုင်ငံ့ခဲ့သေးပေမဲ့ချက်ချင်းဆိုသလိုပဲပြန်ဖွင့်ခဲ့ပါတယ်။ဂျပန်တိုယိုတာကောက်ကုမ္ပဏီကပြီးခဲ့တဲ့နှစ်မှာမြန်မာနိုင်ငံတွင်ကားထုတ်ဆက်ယုံတစ်ခုစတင်ဖို့ရှိခဲ့ပေမဲ့အဲ့ဒီစီမံကိန်းကိုဆိုင်းငံ့ထားပါတယ်။ဒါ့အပြင်အီတလီအခြေစိုက် Benetton Fashion ကုမ္ပဏီလိုအဝိအထည်ကုမ္ပဏီတွေကလည်းမြန်မာနိုင်ငံအထည်ချုပ်လုပ်ငန်းတွေမှာနောက်ထပ်အလုပ်အတာတွေကိုဆိုင်းငံ့ထားကြပါတယ်။တိုယိုတာနဲ့ Chevron စွမ်းအင်ကုမ္ပဏီကြီးတွေကမြန်မာနိုင်ငံမှာလုပ်နေတာတွေကိုရပ်တော့မယ်လို့ကြေညာလိုက်တဲ့ပေါ်ဆရာနာသိမှုကိုစန့်ကျင်နေသူတွေနဲ့လူ့အခွင့်အရေးအဖွဲ့တွေကကြိုးဆိုကြပေမဲ့ဒေလာသူတွေကတော့စစ်ကောင်စီအတွက်တိတ်ကြီးအထိနာစေမှာမဟုတ်ဘူးလို့သုံးသပ်ကြပါတယ်။ဒါအပြင်စစ်ကောင်စီအတွက်ရေရိုအနေနဲ့အမျက်ထွက်နိုင်တယ်ဆိုပြီးတော့မှမြင်ကြတယ်လို့ AFP သတင်းဌာနရဲ့သုံးသပ်ချက်သတင်းဆောင်မတို့မှရေးထားပါတယ်။စွမ်းရည်ကုမ္ပဏီကြီးတစ်ခုရဲ့တောက်ကြနေကကြေညာချက်ဟာတကယ်ကိုရေးပါတယ်လို့လူ့အခွင့်အရေးစောင့်ကြည့်လေလာရေးအဖွဲ့ HRW ကမြမအရေးသူတွေဒီမန်နီမောင်က AFP ကိုပြောပါတယ်။ဒါပေမဲ့စစ်ကောင်စီကအပြုတ်တိုက်ဖို့ကတော့နောက်ထပ်ဖိအားအများကြီးလိုအပ်တယ်လို့ဆိုပါတယ်။ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ဝန်ကြီးတူဖြစ်သူနော်ဆူဇန်နာလှလာဆိုကလည်းဒါဟာစစ်ကောင်စီကိုတိတ်ပြီးခိုင်မာအားကောင်းတဲ့သတင်းစကားပါလိုက်တာပဲလို့ AFP ကိုပြောပါတယ်။စစ်ဘုတ်ချုပ်တွေပေါ်နောက်ထပ်ဖိအားပေးဖို့တခြားကုမ္ပဏီတွေလည်းထိုတော်ကိုနမူနာယူလုပ်ဆောင်ရမယ်လို့နော်ဆူဇန်နာလှလာဆိုကပြောပါတယ်။ဒါပေမဲ့စစ်ကောင်စီနဲ့တွဲလို့ပြီးငွေရှာဖို့အတွက်သိတ်ကြောက်မနေမဲ့တခြားစီးပွားရေးကုမ္ပဏီတွေပေါ်လာမှာပဲလို့မြင်သူတွေလည်းရှိပါတယ်။အော်စတြေးလျနိုင်ငံကာတင်းတက္ကသိုလ်ကဒေါက်တာထွေးထွေးသိန်းကအာဆာဒီတာကယင်းနှုတ်နံသူတွေဟာလူ့အခွင့်အရေးပေါ်တိတ်အလေးမထားကြသလိုအစုရှယ်ယာထက်ဝင်ထားသူတွေရဲ့ဖိအားကလည်းနည်းလာတာမို့သူတို့ဝင်မလို့အောင်တားဖို့ခက်မယ်လို့သုံးသပ်ပါတယ်။ဒါ့အပြင် လုပ်ငန်းရပ်ချင်တဲ့တယ်လီနော့ကုမ္ပဏီအခက်ကြုံရရတယ်လို့ပဲထိုတော်ကုမ္ပဏီလည်းအခက်ကြုံရနိုင်တယ်လို့ဒေါက်တာထွေးထွေးသိန်းကမြင်ပါတယ်ထွက်သွားတဲ့ကုမ္ပဏီတွေရဲ့အစုရှယ်ယာတွေကိုစစ်ကောင်စီကသူတို့နဲ့လုပ်ချင်တဲ့တခြားကုမ္ပဏီတွေကိုလွှဲပြောင်းအောင်ချနိုင်ခြင်းရှိတယ်လို့နိုင်ငံတကာအကြက်တဲစောင့်ကြည့်လာရေးအဖွဲ့ ICG ကမြမအရေးအကြီးတန်းကြံပေးဖို့ကို Richard Horsey က AFP ကိုပြောပါတယ်ဒါအပြင်ထိုတော်ကအနည်းဆုံးနောက်6လအထိဆက်လုပ်နေဦးမှာမို့ငွေဝင်လန်းကိုပိတ်ဖို့နီလန်းတွေမရှာနိုင်ဘူးဆိုရင်စစ်ကောင်စီကတော့ငွေတွေဆက်ရနေဦးမှာပဲလို့ Richard Horsey ကသုံးသပ်ပါတယ်စစ်တပ်ကအနာသိမ်းခဲ့တာတနည်းနည်းပါးရှိလာပြီဖြစ်ပေမဲ့အနာသိမ်းတာကိုစန့်ကျင်တဲ့လမ်းမော်ဆန္ဒပြပွဲတွေဒေသတချို့မှာနေစဉ်လိုရှိနေသေးပါဒီကနေ့ဆိုရင်ရန်ကုန်မြောက်ကလာအရက်မှာဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဗမာနိုင်ငံလုံးဆိုင်ရာလူမျိုးကပြားဆရာများသမဂ္ဂလူမှုအခြေပြုအထွေထွေတပိတ်ကော်မတီအဖိလိခံလူမှုကိုစားပြုမြောက်တကုံတပိတ်ကော်မတီရှေးပြည်သာမျိုးနယ်လူမှုတပိတ်ကော်မတီတို့စုပေါင်းပြီးဆန္ဒပြခဲ့ကြပါတယ်လာဒူစကိုင်းတိုင်းကကလေးရွှေဘုံမျိုးတွေမှာသာမကရင်းမပင်စလင်းကြီးဒေသရွာပေါင်းစုတပိတ်ထွက်ခဲ့ကြပါတယ်ကချင်ပြည်နယ်ဖားကန့်မြို့မှာလည်းဆန္ဒပြပွဲရှိခဲ့ပါတယ်။ရန်ကုန်မြို့ကလိုင်တာယာတာမွေတောင်တကုံစတဲ့နေရာတချို့မှာဒီကနေ့ပေါက်ကွဲတာတွေရှိခဲ့ပါတယ်။ဂျွိုင်ကွန်နဲ့ဖဲကုံတို့မှာဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဆက်ရှိနေပြီးမတူပီမှာတော့စစ်ကောင်စီကအင်အားများပြားနဲ့ထိုးစစ်ဆင်ဖို့ပြင်နေတယ်လို့ပြည်တွင်းကလာတဲ့သတင်းတွေမှာတွေ့ရပါတယ်။ဇန်နဝါရီလ21ရက်နေ့ထိဆိုရင်စစ်ကောင်စီလက်ထက်ကြောင်းအကြောင်းမျိုးမျိုးနဲ့တည်ဆုံရသူ1488ယောက်ရှိပြီဖြစ်ပြီးဖန်စီခံရရသူပေါင်း 8,900 ကျော်ရှိပြီလို့နိုင်ငံရေးအကြံအစည်များကူညီဆောက်ရှောက်ရေးအသင်း AABB ကထုတ်ပြန်ထားပါတယ်ယူကရိန်းနိုင်ငံအတွက်အမေရိကန်ပြည်ထောင်စုကကူညီတဲ့ဒေါ်လာ1,200ဘူးလူညုံရေးဆိုင်ရာပစ္စည်းတွေကပထမအထုပ် Kiev မြို့တော်မှာရောက်လာပြီလို့ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်တန်ယုံကဒီကနေ့ပြောပါတယ်ယူကရိန်းနယ်စပ်မှာရုရှားတပ်ဖွဲ့ဝင်3နဲ့ချီချတာပြီးယူကရိန်းကိုကျူးကျော်တိုက်ခိုက်တော့မယ်ဆိုတဲ့စိုးရိမ်ချက်တွေထွက်နေချိန်မှာပဲယူကရိန်းအတွက်အမေရိကန်အကူအညီတွေဆောက်ရောက်လာတာပါရုရှားကတော့ကျူးကျော်တိုက်ခိုက်ဖို့အစီအစဉ်မရှိဘူးလို့ပြောထားပါတယ်။အမေရိကန်နိုင်ငံရေးပါတီကြီးနှစ်ယောက်စလုံးကလွှတ်တော်အမတ်တွေပါဝင်တဲ့အစုအစုကလည်းယူကရိန်းအတွက်စစ်လက်နက်ပစ္စည်းတွေပေးမယ်လို့ကြေညာထားပါတယ်။အဲဒီအထက်မှာဒုံးကြီးတွေလက်နက်ငယ်တွေနဲ့မော်တော်ဘုတ်တွေပါဝင်ပါတယ်။ဒီဒီနိုင်ငံကလည်းယူကရိန်းကိုတင့်ကားဖြတ်လက်နက်တွေစပြီးတော့ပေးပို့နေပြီဖြစ်ပါတယ်။ဒါပေမဲ့လည်းဂျာမနီနိုင်ငံကတော့လက်နက်ခဲယမ်းကူညီမှာမဟုတ်ဘူးလို့ဂျာမန်ကာကွယ်ရေးဝန်ကြီးခရစ်စတင်လမ်ဘရော့စ်ကပြည်ဆုံးမြန်မာနိုင်ငံတို့မှပြောထားပါတယ်။အပြည့်စုံပါဝင်တဲ့စီယုံတစ်ခုနဲ့လိုအပ်တဲ့လေ့ကျင့်မှုတွေဖေဖော်ဝါရီလမှာယူကရိန်းကိုပေးမှာဖြစ်ပြီးဒေါ်လာ6တန်းကျော်အကုန်ကျခံမှာဖြစ်ပြီးတော့အားလုံးကိုဂျာမနီကကျခံမှာဖြစ်တယ်လို့ဂျာမန်ကာကွယ်ရေးဝန်ကြီးကပြောပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နိုင်ကနေ10နိုင်အထိပိုင်းတိုမီတာ19 kHz 15653ညာပိုက်တိုမီတာ25 kHz 11803ညပိုက်တိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုက်လမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။စနေညပိုင်း VOA American တန်ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။ကမ္ဘာတစ်ဝှမ်းကူးစက်တဲ့ COVID မျိုးကွဲသည့် Omicron တွေ့ပြီးကူးစက်မှုတွေမြင့်မားလာနေချိန်မှာဂျပန်မြို့တော်မှာလည်းနေ့စဉ်ကူးစက်မှု၄ရက်သက်တိုက်ဆန်းကျင်တင်ခဲ့ပါတယ်။တိုကျိုမြို့တော်မှာဒီနေ့ကိုဗစ်ကူးစက်သူတွေပေါင်း11,000ကျော်ရှိခဲ့ပြီးအရင်ပတ်တုန်းက4,500ကျော်တွေ့ခဲ့တာထက်နှစ်ဆကွဲထိုးတက်သွားတာလို့မြို့တော်တာဝန်ရှိသူတွေကဆိုပါတယ်။သေဆုံးသူကတော့ဒီနေ့3ဦးပဲရှိခဲ့ပေမဲ့ဆန်းဦးကအပဲတန်ဖြစ်နေသေးပါ။မနေ့တုန်းကပဲတိုကျိုမှာပိုးတွေ့သူ9,900နီးပါးတွေ့ခဲ့တာအသွားအလာနဲ့စီးပွားရေးလုပ်ငန်းတွေကိုပြန်ကပ်သက်ထားခဲ့တဲ့ကြားကအခုလို1000ကျော်ဆင်ဆက်တက်လာနေတာပါ။ထိုင်ဝမ်မှာလည်းအရင်လာပေါင်းများစွာပြည်တွင်းကူးစက်မှုရှိခဲ့ရကနေအခု Omicron ကူးစက်မှုရုတ်တရက်ဆက်တက်လာတာမို့ကက်သက်ထိန်းချုပ်မှုတွေစချမှတ်လိုက်ပြန်ပါပြီ။မနေ့ကထိုင်ဝမ်နိုင်ငံကလေးစိတ်နာကစက်ရုံကလုံသား1000ကိုဆက်ခဲ့ရမှာ6000ပါ Omicron မျိုးကသစ်အများစုတွေ့ခဲ့ပြီးနောက်ထပ်ထိန်းမနိုင်သေးမှဖြစ်လာမှာဆိုရင်ကအခုလိုဒီနေ့ချမှတ်လိုက်တာပါ။ဒါပေမဲ့သေဆုံးသူတော့ထိုင်ဝမ်မှာမရှိသေးပါဘူး။ရုရှားမှာလည်းမနေ့ကကိုဗစ်ပိုးကူးစက်သူတွေ4,900ကျော်ရှိခဲ့ရကနေဒီနေ့9,900ကျော်ကိုခုန်ကျက်တာဆန်ရည်ဖြစ်တင်လိုက်ပြန်ပါတယ်။သေဆုံးသူကလည်းဒီနေ့682ဦးလို့ထုတ်ပြန်ထားပါတယ်။အခုလိုအချိန်မှာကိုဗစ်စတွေ့ခဲ့ပေမဲ့တခြားနိုင်ငံတွေထက်တမူထူပြီးကိုဗစ်လုံးဝမရှိရင်ကိုဗစ်ဇီရိုမူဝါဒချထားတဲ့တရုတ်ရဲ့ ashe miao bai haben myo ji ma po twe du de ma shi de be me tyauk ne ku jo pyin ka gwe pho myo du myo da se tan win jin ko la mae de na la ni ga sa se se pho pyin sin ni ba le khnya philippine ta bra yue kaw pwe ma she tan ga pye ni de a yin a na shin aw ferdinand marco se ta twe thak kan si yo pe du ri ne sat sat de internet data account ri jet sign khan lan ya ba le bong bong lo lu ti mya de a the 64 ni yue ferdinand marco junior ရွေးကောက်ပွဲအောင်နိုင်ရေးထောက်ခံစည်းရုံးနေသူတွေနဲ့ဆက်ဆက်သူတွေဟာတွစ်တာရဲ့စီးမြင့်တွေချိုးဖောက်တယ်ဆိုပြီးအခုလိုရက်ဆိုင်ခံလိုက်ရတာပါတွစ်တာကုမ္ပဏီကြီးကချမှတ်ထားတဲ့အလွဲသုံးစားမှုနဲ့သတင်းထုတ်ဆိုင်ရာစီးမြင့်တွေကိုဒီလူတွေကချိုးဖောက်ခဲ့တာကြောင့်သူတို့တွစ်တာအကောင့်ပေါင်း300ကျော်ကိုရက်ဆိုင်လဲရတာပါလို့အင်တာနက်ကုမ္ပဏီဘက်ကဒီနေ့ကြေညာချက်ထုတ်ရှင်းပြပါတယ မိုင်းကိုပြန်ပြောင်းဖို့ကြိုးစားမှုပါလို့ဝေဖန်နေပါတယ်။ကမ္ဘာပေါ်မှာဆိုရှယ်မီဒီယာသုံးများနိုင်ငံတစ်ခုဖြစ်တဲ့ဖိလစ်ပိုင်မှာအင်တာနက်သတင်းတူတွေကိုလည်းရင်ဆိုင်လာခဲ့ရမှာမကြာခင်ရွေးကောက်ပွဲစတန်တွေရလက်စားမှုနဲ့နာမည်ကျော်ခဲ့တဲ့အာနာရှောင်းမာကိုဆက်သဟာအဓိကပြိုင်ပွဲလက်ရှိဒုသမ္မတလန်နီရောဘတ်တိုထက်အများကြီးတာနေပါတယ်ခင်ဗျာ။ရေမင်းနိုင်ငံတွင်ဆော်ဒီအာရေဗျဦးဆောင်တဲ့မဟာမိတ်တပ်လေကြောင်းတိုက်ခိုက်မှုကြောင့်လူအနည်းဆုံး80သေဆုံးခဲ့ရတာကိုကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့တွေကဆိုရင်ပြောတာဖြစ်နေကြပါတယ်။အခုသေဆုံးတဲ့ရမ်းမှုတွေကလင်းငယ်တွေနဲ့မျိုးသမီးတွေပါပြီးနောက်ထပ်200ဝန်းကျင်လဲမနေ့ကမနေ့အာရုံကျတက်ခတ်မှုတွေဒဏ်ရာတွေရဆေးရုံတွေပို့ထားရတယ်လို့နေစီမချဆရာတော်များအဖွဲ့ရဲ့ရည်မင်းဆရာညွှန်ကြားမှုအာမက်မဟတ်ကဒီနေ့ကြေညာချက်ထုတ်ပြောလိုက်ပါတယ်နိုင်ငံမြောင်ပိုင်းစာဒါမျိုးကြီးကရှစ်ပြောင်းဒုက္ခတွေရယာယီခေါလုံးကြီးစခန်းထဲကိုထိမှန်ခဲ့ပြီးအရက်သားတွေထိခိုက်သေးချေအများပြည်သူဆုံးဆောက်အုံတွေပျက်စီးစေခဲ့တဲ့ဒီစီးရေးတက်ခတ်မှုပေါ်ပြင်းပြင်းထန်ထန်ဆွေးနွေးမိတယ်လို့ကုလသမဂ္ဂရဲ့ရည်မင်းရုံးခွဲကထုတ်ပြန်ထားပါတယ်ဒါအပြင်နိုင်ငံတွင်းဆက်သွယ်ရေးအချက်အလက်ဖြစ်ပြီးရေမင်းနိုင်ငံသားတွေအစာနဲ့လောက်စားစီအတွက်မိခိုနေရတဲ့နောက်မြို့ကြီးဟိုဒီဂျားကစိတ်ကန်းကိုပါတက်ခတ်ခဲ့တာကလည်းတကယ့်ကိုစုံရင်ကြပါလို့ကုလားဖွဲ့ကဆက်ပြောခဲ့ပါတယ်ဒီတက်ခတ်မှုကနေရေမင်းနိုင်ငံရဲ့အဓိကဆက်သွယ်ရေးစင်တာကိုပျက်စီးစေခဲ့တာကြောင့်နိုင်ငံတော်အင်တာနက်လိုင်းတွေပြတ်တောက်ခဲ့ရတယ်လို့ဒီဖွဲ့ကဆိုပါတယ်နိုင်ငံတကာချက်ချင်းနေအသင်း ICRC ကတော့အခုတည်ဆုံးဒဏ်ရာရသူစစ်သူပေါင်းဟာအနည်းဆုံး100လောက်ရှိနိုင်ပြီးဒါဟာလက်ခံနိုင်ကြမရှိဘူးလို့ဒေါသတကြီးပြောလိုက်ပါတယ်။ကျွန်းကနိုင်ငံမှာတော့ပြီးခဲ့တဲ့ပတ်ပြင်းထန်တဲ့ရေအောင်မီးတောင်ပေါက်ကွဲမှုပြီးပျက်စီးခဲ့တဲ့ငွေကြေးဝန်ဆောင်မှုလုပ်ငန်းတွေပြန်လည်ပတ်နေပါပြီ။အစိုးရဘက်ကလည်းတောက်သုံးရင်ရရှိရေးအတွက်ဦးစားပေးလှူဆောင်နေချိန်မှာကျွန်းကပြည်သူတွေဟာမြို့တော်မှာအကန့်အသတ်နဲ့ပြန်ဖွင့်လာတဲ့ငွေကြေးဝန်ဆောင်မှုလုပ်ငန်းတွေချိန်မှာဒီနေ့တန်းစီငွေထုတ်ခဲ့ကြပါတယ်။နေအိမ်တွေချက်လူသေးချေရှိခဲ့ရတဲ့ဒီပစိဖိတ်ကျွန်းနိုင်ငံလေးမှာအခုတော့ဆန်ရှင်းရေးလုပ်ငန်းတွေလည်းစလုံးနေပြီးသောက်ရည်တန်လီတာပေါင်း6000ကီလိုဝက်စီဖြန့်ဝေပြီလို့အမျိုးသားရေးပေါ်ကွန်ရေးဌာနကဆိုပါတယ်ဒီရေတန်အဓိကဖြန့်ဝေပြီးနေတဲ့နယူးဇီလန်ကရေတန်ဆက်တက်တမောကြီးမနေ့ကစရောက်လာပြီးတွင်ကပင်လေရေကိုစုပ်ကတစ်နှစ်ကိုရေတန်လီတာပေါင်း9000ထုတ်လုပ်ပေးနေပါတယ်မိတောင်ပေါက်ကွယ်မှုနဲ့တူဖြစ်လာတဲ့ဆူနာမီရေလိုင်းပင်90နီးပါးမြင့်အောင်ရောက်ခဲ့တဲ့ပစိဖိတ်တောင်ပိုင်းကျွန်းနိုင်ငံရဲ့ပြင်ပဒေသတွေမှာတော့အင်တွေပျက်စီးသွားပြီးရင်းနဲ့စာပြတ်သွားတာမျိုးဒီဒေသခံတွေကိုအဓိကကျွန်းကြီးတွန်ကာတာဖူးကိုရှေ့ပြောင်းမှုလုပ်နေကြောင်းတွန်ကာဝန်ကြီးချုပ်ယုံကလည်းထုတ်ပြန်ထားပါတယ်ခင
်ဗျနောက်ဆုံးသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကြီးညာပေးသွားခဲ့တာဖြစ်ပါတယ်အခုကစာပြီးတော့သတင်းဆောင်ပါတွေကိုတင်ဆက်ပြီးတော့မှဖြစ်ပါတယ်အရင်ဆုံးတော့ချင်းပြည်နယ်တီးတိမ်ဘက်ကတိုက်ပွဲအခြေအနေကိုပြောပြပေးခြင်းပါတယ်ချင်းပြည်နယ်တီးတိမ်မြို့နယ်ဟိန်စိန်ကျေးရွာအနီးတစ်ဝိုက်မှာစစ်ကောင်စီတပ်နဲ့ချင်းပြည်သူကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့တိုက်ပွဲတွေဖြစ်ပွားနေပြီးတော့လေကြောင်းအကူသုံးပြရတဲ့အထိပြင်းထန်ကြောင်း PDF တာဝန်ရှိသူတွေကပြောပါရယ်သတင်းတစ်ပတ်ကျော်ကြာတိုက်ပွဲကြောင့်ကုံတွယ်ရေးကားလမ်းပိတ်နေသလိုဒေသတွင်းစားနပ်ရေးခါပြတ်လတ်နေပြီလို့လည်းမြို့ကန်တွေကပြောပါရယ်ရန်ကုန်ကဖေးပို့လာတဲ့သတင်းကိုကိုသားညုံကပြောပြပေးမှဖြစ်ပါရယ်ဗျာ
ချင်းပြည်နယ်တီးတိမ်မြို့နယ်ကလေးတီးတိမ်ကားလမ်းမပေါ်ကဟင်စင်ကြီးရွာနီးတစ်ဝိုက်မှာဒီကနေ့မနေ့စစောပိုင်းမှာစစ်ကောင်စီတပ်နဲ့ချင်းပြည်သူကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်နေပါတယ်။စစ်ကောင်စီတပ်ကရဟယံပါဝင်လက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်နေတယ်လို့ PDF ဇိုလန်ပြည်ညာရေးတာဝန်ရှိသူတူကပြောပါတယ
်။ဒီနေ့မနေ့တော့သူတို့ကလေးမြို့ကနေကလေးဂျင်ဝါတီဝင်းညနေတော့အမြောက်တုံးလေးနဲ့တောက်လျှောက်မနေ့ကနေကြတော့ဖြတ်ပြတယ်။ရှင်းနိုင်ခွဲလောက်ကြတော့ဖြတ်ပြီးမရှိနဲ့လားလာပြီးတော့လာပြီပဲကျွန်တော်လက်ဆက်တက်တဲ့နေရာပေါ့နော်
ဒီတိုက်ပွဲမှာတော့ PDF ဇိုလန်ကလေး PDF ချင်းမျိုးသားတပ်ဦး CNF ဇိုဂန်အာမီစရဲကူပေါင်းအဖွဲ့နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲဖြစ်နေတာပါအ ဒီအတရာဝင်ကြလို့ရှိရဲစစ်ကောင်စီတပ်ဖွဲ့ဝင်တွေဟာဟင်းစင်ကျေးရွာနီတိုင်းရန်ကျေးရွာအောင်နာမှာတပ်ဆွဲထားပြီးတော့တိုင်းရန်ကျေးရွာဘက်ကိုရှစ်ဆက်တိုးနိုင်မှုအတွက်အခုလိုလက်နက်ကြီးတွေရောဒီကြောင့်ကနေပါပြစ်ကူတိုက်ခိုက်နေတာလို့သူကပြောပါတယ်။ဒီကနေ့ဇန်နဝါရီလ15ရက်နေ့ကလည်းတိတိကျကျနဲ့တိုင်းရန်ကျေးရွာမရောက်ခင်ဟင်းစင်ကျေးရွာနာမှာစစ်ကောင်စီတပ်နဲ့ချင်းကောက်ွ ကပြောပါတယ်။တိုင်းငံ့ချေးရွာလမ်းစုံဟာချင်းပြည်နယ်နဲ့စကိုင်းတိုင်းဘက်သွာလာရေးမှာအဓိကကျတဲ့လမ်းကြောင်းတစ်ခုဖြစ်လို့စစ်ကောင်စီတပ်ကရောကာကွယ်ရေးတပ်ဖက်ကပါထိန်းချုပ်နိုင်ဖို့ကြိုးစားနေတာလို့ PDF ဇိုလန်းပြည်ညာရေးတာဝန်ရှိသူကပြောပါတယ်။
ဒီကနေ့တန်းဆောင်ကကျွန်တော်တို့ချင်းပြည်နယ်မြောက်ပိုင်းစကိုင်းတိုင်းနဲ့ကျွန်တော်တို့အဲ့ဒီလမ်းအတိုင်းကြောက်တဲ့ဆိုရင်ဒီလူရင်းရောက်မယ်ခလန်းနဲ့ဟာခါပါလေရတယ်။အဲဆိုအဓိကကျတာပေါ့နော်
။ဒီတိမ်ပဲဒီမနေ့တိုက်ပွဲဖြစ်ပွားရတဲ့ပတ်သက်လို့မသိရသေးတဲ့အကြောင်းနဲ့မနေ့ကမတူပီမြို့နယ်ရေစွာမြို့ရေစကန်တက်ခိုက်ခံရတဲ့အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကပြောပါရယ်။
ဒီတိမ်ပဲမှာတော့ဒီနေ့ဖြစ်တာဆိုတော့ကျွန်တော်လက်မသိသေးပါဘူး။မနေ့ကတော့ကျွန်တော်ရေစွာဘက်မှာပဲရှိတယ်။အရေစွာနေဒီရက်စကံပေါ့အရေးကနေဒီနေရက်စကံကိုကျန်းပဲ40လောက်လာပြီးတိခတ်ခဲ့ရရှိတယ်။မလေးကတော့ဒီလက်ဆက်တားရလာကျွန်တော်ကစစ်ပြီးချိုးလိုက်တယ်။ရရှိခဲ့တယ်။ဖြစ်စဉ်ရှိပါတယ်။အဲ့ဒီ
တိတိမ်မြို့နယ်ကလေးတိတိမ်ကာလမ်းမပေါ်မှာဟင်းစင်ကြီးရော်ဘက်မှာတိုက်ပွဲဖြစ်ပွားနေတာတပတ်ကျော်ကြာမြင့်နေပြီဖြစ်တယ်လို့ဇမတ်ဆက်သွေးကြီးကလည်းပြတ်တောက်နေပါတယ်။ဒီအတွက်ကြောင့်မလို့တိတိမ်မြို့တွင်ကုန်စည်ပြတ်တောက်မှုဖြစ်နေတယ်လို့တိတိမ်မြို့ကန်တူကပြောပါတယ်။ဒီတိတ်မှာလိုအပ်နေတဲ့စားတောက်ကုန်တွေအတွက်တွန်းဆန်မျိုးနယ်ကနေပြီးတော့စကိုင်းတိုင်းဘက်ကိုပတ်ပြီးတော့ဝယ်ယူနေရလို့တည်ယူပို့ဆောင်ရေးစီးကြီးမြင့်နေတယ်လို့အခြားမျိုးကန်တူကပြောပါတယ်
။တွန်းဆန်ဟာဟာလေးကျတော့တွန်းဆန်နဲ့စကိုင်းတိုင်းနဲ့ဆက်အရက်ဆက်ဒီမှာတွန်းဆန်ဟာနေတိတိကိုပြန်လဲလာ။ကွန်စီနောကဘိုးတော်ကဆိုရင်ကျွန်တော်တို့ဒီမှာစာနာတိုင်းမှာပန်စာက2000နဲ့ရောက်တာအခုဆို4500လောက်ရှိမှာဗျ။တည်ယူစရေရောက်ခဲ့
။ဇန်နဝါရီလ10ရက်နေ့ကစလို့စကိုင်းတိုင်းကလေးမျိုးနယ်ကနေတက်လာတဲ့စစ်ကောင်စီတပ်နဲ့ဒေသခံချင်းကာကွယ်ရေးတပ်တွေကြောင့်မှတိတိမ်မြို့နယ်အတွင်းတိုက်ပွဲတွေဆက်တင်ဖြစ်ပွားလာခဲ့တာပါ။တိတိမ်မြို့နယ်တွင်တိုက်ပွဲတွေကြောင့်အနီးအနားရွာသား1500ကျော်လဲစစ်ပီးကိုတင်းရှောင်နေကြရပါတယ်ခင်ဗျာ
။ချင်းပြည်နယ်တိတိမ်ဘက်ကတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့ကိုသားညင်ဦးပြောပြခဲ့တာဖြစ်ပါတယ်။အခုကဆက်ပြီးတော့သတင်းပတ်စင်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပြီးအရင်ဆုံးတော့မြန်မာနိုင်ငံတော်ဝန်လူခွင့်အခြေအနေကိုစူးစီးတင်ဆက်ပေးနေတဲ့ဒုအသံအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့စစ်ကောင်စီတပ်တွေဟာသူတို့ကိုတွန်းလှန်ခုခံနေတဲ့သူတွေကိုလေကြောင်းကနေတိုက်ခိုက်တာတွေကြေးရွာမီးရှို့တာတွေလုပ်နေတဲ့အခြေအနေကိုတင်ပြထားပါတယ်။ဒီအစီအစဉ်ကိုတော့ Frontier မြန်မာဝိုင်းတော်သားတွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။မြန်မာနိုင်ငံတောင်မှရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုဆက်ဆက်ပေးနေတဲ့ဒုအသံပတ်စင်ပေါ်ကက်စီစဉ်လာနေကြိုဆိုပါရစေ။ဒီစီစဉ်မှု Frontier မြန်မာနဲ့ Foundation ပြုဝင်တို့ကတင်ဆက်ကြဖြစ်ပါရစေ။ဒီတစ်ပတ်မှာတော့မြန်မာစစ်တပ်ဟာသူတို့ကိုခုခံကြောနံနေတဲ့အုပ်စုတွေကိုပြစ်မှတ်ထားထိုးစစ်ဆင်နေပါရစေ။သခိုင်းတိုင်းကကြေးရွာတစ်ခုကိုတော့အိမ်တွေကိုမီးမရှို့ခင်မှာစစ်တပ်ကတိုက်လေယာဉ်နဲ့ပစ်ခတ်ခဲ့ပါရစေ။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတော်တွေကစူးစီးတင်ဆက်ထားတာဖြစ်ပါရစေ။
ပြီးခဲ့တဲ့ဒီဇင်ဘာတတိယပတ်မှာရေမြက်ရွာကိုစစ်ကောင်စီရဲ့စစ်သားတွေဝင်လာခဲ့ကြပါတယ်။ရေမြက်ရွာဟာစကိုင်းတိုင်းဒေသကြီးရေဦးမြို့နယ်တဲကကျေးရွာတစ်ခုဖြစ်ပါတယ်။ရွာသားတွေဟာပြေးလွှာရင်ထားခဲ့ရတဲ့သူတို့ရဲ့အိမ်တွေကိုစစ်သားတွေမိနဲ့ရှို့လို့မိလောင်နေတဲ့မြင်ကွင်းကိုအဝေးကနေကြည့်ပြီးတော့ငိုကြွေးခဲ့ကြရပါတယ်။အသက်50အရွယ်မကြီးတယောက်အင်းဒီကသူမတွေ့ရတဲ့မြင်ကွင်းကိုဘယ်တော့မှမေ့နိုင်မှာမဟုတ်ဘူးလို့ဆိုပါတယ်
။ကျမတို့ကလက်ကျင်းမြောက်လောင်လာဆိုလိုက်တော့ပထမတစ်ချိန်ကျတော့ကျမတို့အိမ်မလောင်ဘူး။နောက်တစ်ချိန်ကျတော့ခင်ဗျားတို့အိမ်လောင်သွားပြီဆိုတော့ကျမတို့ခွေရလဲမလောက်ဖြစ်သွား။နောက်ရရောက်တော့ကျမတို့အတွားကြည့်လိုက်တဲ့အချိန်ကျတော့ကိုယ်အိမ်ပါသွားပြီတော့ကျမတို့ခွေရလဲပုံရလဲဖြစ်သွားတော့ကိုစိတ်ကိုချိန်ပြီးတော့နေနေရပါရှင်လားတော့ပဲအခုလိုအေးသေးလို့ပြန်သွားအောင်တော့မှအိမ်တော့နေရမရှိဘူးဆိုတော့တစ်ခါတလေတွင်းပြီးတော့လဲအယူတစ်ပိုင်းလုံးဖြစ်နေရပါရှင်အဲ့တော့
သူမကရေဦးမြို့နယ်နဲ့15မိုင်ကွာမှာရှိတဲ့ရေမြက်ရွာမှာနေထိုင်သူပါအဲ့နေကသူမနဲ့ကလေးတွေအိမ်မှာနေနေစဉ်အရက်လေးမျက်နှာကလေရင်တွေဝဲလာပြီးလေရင်ပေါ်ကပြက်ခတ်တာကြုံလိုက်ရပါတယ်
ဆုံးနှစ်ကလေးအရွယ်နှစ်နှစ်ကလေးအရွယ်လေးတွေပြစ်ပြီးတော့ဟိုမှာမိဘတွေကတပားရိတ်သွားနေကြဆိုလိုက်တော့ ไอ้เราไอ้ดีไอ้ดีคลีรีอันนี้ชักคนนั้นเนี่ยเอาคลีรีอันนี้เอาไปเอาเนาะจะมาลงน้าเสียเราดูยี่เนี่ยเสียอยู่ที่อย่างนี้อะเราจะมันเราจะมาชิโตนายคุณเราจะเอาดูกี่คันนี่เลยจนไอ้เราหมอกชิ้นพี่ชิ้นทุเรศโตโตนี่มันยาวหนาอยู่โตนายคุณเราจะเอาดีอะไร
ပါကြောက်ပြခတ်တဲ့ဆိုတာကိုအဲ့ဒီအချိန်ကရွာသားအများစုကမသိကြပဲနောက်မှသူတို့တီးလိုက်ရတာကရွာထဲမှာPDF တဲ့အစီဝေးလုံးမယ်လို့သတင်းရတာကြောင့်စစ်တပ်ကအခုလိုပြခတ်တာလို့ဆိုပါတယ်သူတို့ရွာကိုစစ်သားတွေကကုန်းကြောင်းနဲ့လာတာမဟုတ်ဘဲလေယာဉ်တွေနဲ့ပြခတ်ပြီးလေယာဉ်မော်ကပဲစဉ်သက်လာတာရွာကိုဝိုင်းလာခဲ့တာလို့ဆိုပါတယ်သူမတို့ရွာမှာအရင်ကစစ်ကောင်စီတပ်စခန်းတွေလာချခဲ့ပူတာရှိ နေကြပြီးကလေးငယ်တွေနဲ့တောင်ရမသွားနိုင်တဲ့အသက်ကြီးတဲ့သူအများစုကြံ့ရခဲ့ပါတယ်။အဲဒီလိုထွက်ပြေးချိန်မှာသူမနဲ့အတူအကိုဝန်းခွဲဖြစ်သူအသက်60ကျော်အဖိုးဦးလည်းပါဝင်ခဲ့ပြီးအကိုဖြစ်သူဟာကြီးစံထိမှန်ပြီးလမ်းခုလက်မှာပဲတည်ဆုံသွားခဲ့ရပါတယ
်။သူကတော့ရင်ဘတ်ကိုမှန်လိုက်တာမှန်လိုက်တော့အဲ့ဒီကျမတို့ကလည်းသူ့ရဲ့ရဲမကြည့်နိုင်တော့ဘူးလေ။သူကတော့ငါကြည့်ကြမှန်းပြီးမကြည့်နိုင်တော့မကြည့်နိုင်တော့ obviously လေသူလည်းကျမတို့ကမကြည့်နိုင်တော့ဒီကလေးတွေနဲ့ကြည့်ရအောင်ဆိုလိုက်တော့ရှင်အဲ့တော့သူ့ကိုလည်းပြစ်ထားခဲ့ရတော့ပါပေါ့ဒီကလေးတွေနဲ့မဲကျမတို့ကပြေးလိုက်ရတော့ဆက်ပြီးတော့လဲ
အိမ်ကြီးကပြင်းရင်တနတ်မှန်သူနဲ့ရွာထဲမှာပြေးပြီလို့စစ်သားတွေနဲ့တွေ့ပြီးအသက်ခံရသူစုစုပေါင်းတည်ဆုံးသူ5ဦးရှိရလို့သိရပါတယ်ရွာသားတွေထွက်ပြေးချိန်မှာပဲရွာကိုမိရှုခံရတာဖြစ်ပြီးနေအိမ်အလုံး50လောက်မိလောင်ဆုံးရှုံးသွားတယ်လို့ရွာသားတွေကဆိုပါတယ်ရွာပြန်နေရမှာကိုကြောက်နေတဲ့ရွာသားတဦးနဲ့လေဒိုးတန်ကစကားပြောပြခဲ့ပါတယ
်တို့ဆူဆူဝါးဝါးသူကြောက်သွားတယ်တော့ပဲဆိုကျွန်တော်လည်းတကယ်ကြောက်သွားတာပေါ့နော်နောက်ကျရင်ဒီလိုကြီးထပ်ပြမှာကြောက်တာဖြစ်တယ်လို့အခုကတော့မဝင်ရဲဘူးပြန်ကသွားတော့နေရတော့မှကြီးဒီလိုပဲဒီအခုရောက်ကိုရောက်နေတဲ့ဒေတာဒီလက်ကံကြီးပေါ့သူကကုညီနေတော့လေးပဲကုညီကကျွန်တော်တို့အမှန်တည်းပြောရင်ရွာဘူးတော်တော်လေးပြန်ပြီးတော့ကြိုက်ရဲမှာမဟုတ်လည်းတဲ့ကျွန်တော်လေးကအဲတော့ဖောက်ဝင်နေရတော့နည်းနည်းတော့တော်တော်လေးကခရီးမယ်လို့ထင်နေပ
ြနေအိမ်ရှုပ်ခံရပြီးပြန်ကြံမရှိတော့တဲ့ဒေသခံတွေကတောထဲမှာနေနေသလိုတခြားဆွေမျိုးသားချင်းတွေနဲ့ဖုန်ကြီးကျောင်းတွေမှာလည်းနေထိုင်နေကြပါတယ်မြောင်အပါအဝင်စကိုင်းတိုင်းကမြို့နယ်15ခုထက်မနည်းမှာစစ်ကောင်စီနဲ့ PDF တို့ကြားတိုက်ပွဲတွေပြင်းထန်လေးရှိပြီးအဲ့ဒီနေရာတွေမှာလေရင်သုံးတိုက်ခိုက်တာတွေရှိပါတယ
်
စကိုင်းတိုင်းတွင်းမှာဒီဇင်ဘာလတစ်လအတွင်းနေအိမ်350လောက်မိရှုဖျက်ဆီးခံရတယ်လို့ဒေသခံတွေရှိကရတဲ့အချက်အလက်အရသိရပါတယ်အန်ယူဂျီရဲ့ကာကွယ်ရေးဝန်ကြီးဌာနကတော့ဒီဇင်ဘာတစ်လအတွင်းတနင်္ဂနွေလုံးအနေနဲ့အိမ်အလုံးကြီး900ခန့်မိရှုဖျက်ဆီးခံရတယ်လို့ထုတ်ပြန်ထားပါတယ်နေနေမိရှုဖြစ်စည်းခံရတဲ့ကိစ္စနဲ့ပတ်သက်ပြီးစစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စောမင်းထွန်းကိုဒုအတန်ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရရှိခဲ့ပါဘူး။ကိုထက်နိုင်အောင်ကတော့လေတက်ကတက်ကြည်စီတဦးဖြစ်ပြီးတော့အာနာရှင်ဆန့်ကျင်တဲ့ CDM ပလုတ်ရှားမှုမှာပါဝင်လာခဲ့တဲ့သူပါ။
ဒီရနေပြည်သူနဲ့တသားလေးရှိရဲဆိုတော့သူမတိစိတ်မှာတော့ဒါတွဲပြီးမြင်တာပေါ့နော်အဲ့လိုမြင်လို့ပဲဒါပြည်ရောကိုထောက်ပံ့တာပြည်သူကထောက်ပံ့နေတော့ပြည်သူရဲ့ဒါအိုးအိမ်စည်းစိမ်တွေကိုဖျက်ဆီးရဲပေါ့နော်သူစိတ်ထဲမှာဒါဘယ်လိုပြောကြောအရင်ဆန်နေရဲကြောက်စိတ်မျိုးပေါ့နော်အဲ့လိုမျိုးဝင်နေရဲဟိုသူတို့ရှင်တန်ဖို့အတွက်ဘသူတွေဘာဖြစ်ဖြစ်အကုန်လုံးမယ်ဆိုတဲ့ပုံစံမျိုးနဲ့လို့တော့ဟိုပြီးတော့ဟိုတက်ထဲမှာကြတော့လေတက်လိုင်းထဲနေရာဆရာဟိုစက်သားရှိပြီဆိုတက်လိုင်းထဲနေရာအဆင်ပြေပြီးရနော်ဟိုကျွန်တော်တို့ပြည်သူတွေလို့အိမ်တလုံးဆောက်ဖို့အတွက်ဘလောက်အပင်ပန်းခံပြီးတော့အချိန်ငွေနဲ့ဘလောက်အချိန်ကြီးဆုံးရှုံးငွေအကုန်ခံပြီးတော့ကြီးဆောက်ခဲ့ရတယ်ဆိုတာမျိုးကတို့တို့မလုပ်ခဲ့ဘူ
းလေရင်မောင်းသူအနေနဲ့သူပြရမယ့်ပြင်မှတ်ကိုကောင်းကောင်းမြင်နေရပြီးလူနေအိမ်ဟုတ်မဟုတ်တော်ရဲကစကန်ဟုတ်မဟုတ်ကိုတေချာစွာသိရှိနိုင်ရကြောင်းအခုလိုဖြစ်တာတွေကတိတိကျကျနဲ့ဖြစ်တာမျိုးတွေဖြစ်တယ်လို့ဖြည့်ဆွတ်ပြောကြားထားပါတယ်။လက်နက်မဲ့ပြည်သူတွေကိုပြစ်တတ်တာဟာလူ့အခွင့်အရေးချိုးဖောက်မှုတစ်ခုဖြစ်ပြီးတော့ဒီလိုရက်ကိုစစ်တပ်ကဆက်အာဏာစသိမ်းကလေးကလှုပ်လာတာဖြစ်ပါတယ်။အရာတော်မြို့နယ်ကဲပါရွာကဒေါ်ပေါ်ကတော့တိုက်ခိုက်မှုမှာအသက်ရှင်ကျန်ရင်းခဲ့သူဖြစ်ပါတယ်။နေအိမ်မီးလောင်သွားတဲ့အတွက်တိုးထဲမှာပဲနေနေရကနေအခုရွာရဲ့မီးလောင်ပြင်းထဲမှာမလောင်မဲကျန်နေခဲ့တဲ့ငါးစာတဲထဲမှာနေနေရပါတယ်။ဒေါ်ပိုကသူ့မမနေအိမ်စပတ်တိုက်မ
ว่าซาเต้เลี้ยงอาซาอากงลงมีหลังจวนตัวเรตัวกงกงเสียไม่ใช่อังพิจตัวบีลุสุบารีเอ็งไม่อยากรู้ชื่อจังการวันลุมโหบ่เนาะกูพิสูจน์จังการอาซาจ่ายยาโอเคแต่แกงอาซาโกงเส้นทางเสียงชุดตัวบีอันนี้อากงชุดอันนี้เลย
นัวเรียกจะดูข่าวเดนนัวสาเกียที่กุมชีตัวมาคุยเรื่องอะไรสามีเราเนี่ยสิโรที่อัตเชื่อเชื่อเราที่อามารัวเชื่อเนี่ยเสียดีอาจารย์มีเราเนี่ยมีเรื่องอะไรเองใต้ดีอะไรมีเรื่องอุปการะส่งตัวเดียวอามารัวมาคุยเรื่องอะไรยิ่งเชื่อยิ่งชีดูบ่ยิ่งเชื่อเนี่ยเสียงทางมือยิ่งอัตเชื่อเชื่ออะไรชีเนี่ยเลยตอนยาลงเงินลูกไก่ในใจเลยตุลุจียาฮะกูเจงะสบายใจจริงจริงพี่ป่าเลยถ้าเป็นแม่เอ็มยาสุก็ช่วยกูเปลี่ยนมวยยังจะเอา
ตอนนี้ลงเงินหนุ่ยเลยเสด็จเนี่ยเรื่องลูกเปลี่ยนไปเลยเลยมีปอมาไม่คุณเนี่ยเลยอ่ะคุณลูกเปลี่ยนไปเลยวันนี้ตอนนี้มาได้มาละตัวเองใช่ไหมครับไม่ใช่หรือซาลาอยู่ไหมซาลาอยู่มาแล้วมาจะรู้มาจุ้ยเนี่ยเนี่ยเดียนเนี่ยตอนนี้มาเปล่าเว้ยเป็นมาเส้นเดียเนี่ยเราอจุ้ยเดียเนี่ยอะไรที่มาอยู่เดียเนี่ยเราเลยที่มาคุณลูกแค่ที่พี่เนี่ยแล้วจุ้ยซาฮูก็ใช่ไม่ใช่หรอซาฮูไม่ใช่หรอ
เออน่าจะทำยังดีเย็นนี้ก็ทำสิ่งเดียวแต่ดีอาจจะมาทำยังเลวอย่างนั้นมาเดี๋ยวก็มีคนอยากมาบอกจู่ๆเนี่ยเนี่ยหรอกูแล้วทำก็ลูกตาเจนสันนามุสัยฮีนายมุยงอชากาที่จะมาลักนั่งสักคนยันนี้ที่ทุบยันท้าเจียเสียหน้าตีมีเรื่องกับพี่ป๋อเลยแต่ป๋อเนี่ยลงจอยชินีรีจ้าสิบปีสองปีนี้อาดูตรงเดินน่าต้องจอยชินีบีลุสบายเลยเพียงจะเอ็มชีรอบไปไหม
ที่ต่างกันอย่างตัวยาดาริฮะชัวร์กูเป็นจริงในใจบีต่างอย่างลงเงินหรือเปล่าลูกชินาเจ้าอันนี้ส่งอีเจมุย้อนเรื่องนี้ไปเลยอะคุณเดซาเบย์เอซิเซงโกจ้าเซงเกจายาโลจีเน่เมลูโดจังพูดได้กับย้อนเรื่องไหมที่ชาวมามาลงจอยชินีรีจ้าเจเมลูโกเปียงเล่ต้องอยู่ท่าไปจู่ๆเป็นเสียงดังหนุ่ยซิเซงโก ฟรันเดียมยามาวันเสาร์เนี่ยเฟซบุ๊กสามีนาพี่โจ้แต่งเฟซบุ๊กสามีนาซังกล้าชิวชิวอันจุดดูการนี่เลยวิ่งเอาหน้าเสียนายมาพี่ตลอดซีโอเอก้าชอบเรื่องเนี่ยวิดีโอซีเจมาเลยสนิทเนี่ยกูนายงานนี้เสียนายจุเนี่ยสนิทกูเนี่ยมันได้ชอบนายงานนี้คนนายจุมาเลยหน้าเสียนายไหมที่ซีเจงกูลูกชิ้นเนี่ยก็เป็นบุคคลที่ทำให้ฟรันเดียมยามาเนี่ยคนนี้ชื่อคิวเลโรก้าผู้บังคับบัญชาจับไป
ดูแต่สิ่งกูน่าเสียดายด้วยเจ้าจู่จะช่วยเต็มสิบไปเองฟรานซ์ยามาวันนี้ได้เต็มสิบปีท่าเรื่องดูแต่สิ่งกูน่าเสียดายรับผิดไปเขมียาพี่เอเมริกันได้ยุติในวิดีโอทอล์กมูริกูในเซอเมริกันที่อังกฤษวอชิงตันยูโรกันนี่ได้ยัยทอล์กเต็มสิบปีนี้ไป จะรู้เพิ่มอยู่ในไลน์ดูมีดาวรูปเพียงจะมารู้วิวในมาวันอินเทอร์เน็ตสามยานาพิเศษเพิ่มอีสต์ดอทวิวในยูสต์ดอทคอมมาเลยที่ชื่อน่าเสียหน่อยไหมวิวในมาวันอินเทอร์เน็ตสามยานาก็เว้นจิโลมียาเองเนาะแต่ฉันน่ามีแลนด์อยู่ในเลยเว้นจิโลยาวไว้ไอ้น่าแทนมีแลนด์อยู่ก็ยาวสุดไซฟอนลิงบีไอทีดอทเอลวันสแลชทรีซิกเอฟเอพีเอฟเอเนอันลิงก์ชื่อเดอันลิงก์ดอทคอมสแลชดาวน์โหลดสุดเว็บไซต์สาวิมาแอปพลิเคชันยาอยู่ในมาเองเนาะ
ฟิวเอเมริกันแต่ยังยุติในวิดีโอทอล์กเจติโกยามาพิดูเอซี่ยาวปูปีนั้นบุเซมีจูเวนิบาร์เอเช่ฟิวเอเมริกันแต่งานนี้เจนนี่นั่นนี่ยาสันนิยาสันนิลินยาวไปมีมาบ้าดาซีเซนิโกยาคูนายกันนี่เซนไอที่สับบีโรตันเล่นบีนิบาร์เอกูสับบีเดนสับบีมาซีเซนิมาโรปัสเซงกันอะไรกูน่าเสียมาพิบีโรที่เรื่องมาเย็นโซนโร ดิโมกราซีลูกคนยังเข็ดยังกับซีเซนโกเต็มสับปีต่อมาพี่บาร์เลยดิโมกราซีลูกคนยังเข็ดยังซีเซนยังนัทเอาหนึ่งสั้นเนี่ยกูโก้นั่งกันนั่งยังเล่าชามุซีเซนพี่แม่เนลล์ซีมังเกย์ดิโมกราซีต้องจะเช็คพี่เดียวยังดิโมกราซีสั้นเนี่ยยามาแล้วนั่งกันใจเปิดเป็นงานละซาชิเลจ้องยาวเนี่ยเพื่อนเล่นเต็มปีอาเกบาร์เลยที่รบมาแล้วนัทเอาสัตว์เด็กกันเนี่ยนัทเอาหนึ่งสั้นที่โอชอมุจ้องดีกูเปลี่ยนเล่ต้องจะเต็มปีอาเจมาร์เลย
อุดมมองดังก์มีเมียนทาวิโอแต่ดีโอชมุพวยกูที่ทางดูแลเพื่อมุ่งเอาอย่าชี้จุดเลยเพื่อเด็กอุกขันวิ่งก็สูญเลยต้องจะทาวาเลยเขมียาดิโมกราซีใจดีดีมาดิโมกราซีจ่ายเลยทาวิสคำพูดตัวชีวาเลยอาเราบาลเลสุยเมื่อสนาชินเรียลุลาเจ็ดวีเลตุยชิบอลาอ๋อ ်ပေါ်ပြီးမပြီးကိုလည်းထိန်းချောင်းကြည့်ရှုရပါတယ်ဘယ်လောက်ထိဖြစ်လာမလားဆိုတာကိုလည်းအတိုင်းတာကြည့်ရှုရပါတယ်အဲပြည်တော်စုအစ်မနိုင်ငံရေးလူလာချက်တွေအဓိကကြတယ်လို့တိုင်းဒေသကြီးနဲ့ပြည်နယ်အစ်မဆိုလို့ရှိရင်လည်းကျွန်တော်တို့ဒေသခံပြည်သူတွေကသူတို့ရဲ့နေရှင်ဘဝမှာဖြစ်ပေါ်စေချင်တာဒီဆန္ဒတွေကအဓိကကြပါတယ်အဲ့ဒီပြည်သူလူလာချက်တွေအတိုင်းဆောင်ရွက်ကြတဲ့အခါမှာစီမံချက်တွေရေးဆွဲကောက်တယ်ပေါ်တက်ကြပါတယ်2008ဖွဲ့စည်းပုံကဒီမိုကရေစီကြတဲ့ဖွဲ့စည်းပုံမဟုတ်ပါဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်ဒီလိုပြောရတာကတချို့ပြည်သူများကမြန်မာနိုင်ငံကဒီမိုကရေစီဖြစ်နေလို့ခင်ဗျားတို့ကဒီမိုကရေစီကြတဲ့တာဝန်ခံမှုသဘောကိုဆွေးနွေးကြတာလားလို့မေးကြတယ်ဖြစ်လာနိုင်ပါတယ်။နော်။ဒါကြောင့်မလို့2008ဖွဲ့စည်းပုံကဒီမိုကရေစီကြတဲ့ဖွဲ့စည်းပုံလည်းမဟုတ်ဘူး။နောက်ပြီးကျွန်တော်တို့2017ကစခဲ့တဲ့အကြောင်းလဲဟာလဲတချို့ဒီမိုကရေစီသဘောတရားတွေအရဆိုလို့ရှိရင်အကူပြောင်းစင့်ကိုတောင်ရောက်သေးပါဘူး။ဒါပွင့်နဲ့အစ်စ်လို့ပဲပြောရမှာပါ။နော်အင်္ဂလိပ်လိုတော့ liberalization ကာလလို့ဒါဒီလိုပြောရမှာပါ။နော်တို့တော့လေဒီဘက်မှာကတော့ကျွန်တော်တို့က2017ကနေ2021ဖြစ်ဆက်နေတာ။အဲ့ဒီကာလကိုပြောခဲ့တဲ့ဒီမိုကရေစီတာဝန်ခံမှုတောင်းမှန်လေအပြန်ပြီးကြည့်ကြပါလေ။ဒီနေ့ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူကတော့ Sandy Governance Institute မြန်မာလိုတော့ကျွန်တော်တို့ Sandy အုပ်ချုပ်မှုအဖွဲ့ရဲ့ထူထောင်သူလည်းဖြစ် CEO လည်းဖြစ်တဲ့အလုံးပုဆောင်နော်အရာရှိဆုံးတွေဖြစ်တဲ့နော်ဆရာဦးခိုင်ဝင်ဖြစ်ပါတယ်။ဆိုတော့ပထမဦးဆုံးဆရာဦးခိုင်ဝင်ကိုကျွန်တော်မေးကြည့်ကြပါလေခင်ဗျ။ဆရာဦးခိုင်ဝင်ခင်ဗျာဒီမိုကရေစီရဲ့တာဝန်ခံမှုသဘောအရစီမံချက်တွေရေးဆွဲကောက်တဲ့ policy set ကိုဆက်ဆက်ပြီးကြည့်မယ်ဆိုလို့ရှိရင်2017ကနေ2021အခြေအနေကိုအကြံပေးပါတော့ကျွန်တော်ဘယ်လိုများပြောနိုင်ပါလဲခင်ဗ
ျစီမံခန့်ခွဲမှုမှာတော်တော်လေးပြောင်းလဲလာတယ်လို့ကိုသုံးသပ်လို့ရပါတယ်ပိုင်းတစ်ပိုင်းရှိတယ်ပေါ့နော်ပထမ5နှစ်ရဲ့နောက်ဒုတိယ5နှစ်ကပေါ့အဲဒီမှာဘာတွေထူးခြားလာလဲဆိုတော့ကျွန်တော်တို့ဓမ္မရဦးသိန်းစိန်လက်ထက်မှာလည်း SEC law ပေါ့ investment law လို့ဆိုပြီးတော့အဲ့ဒါတွေကိုပြတန်းနေတယ်တရားရာစီမံကိန်းနဲ့လည်းဆိုင်နေပေါ့နော်တမိုင်းတစ်လျှောက်ပေါ့နော်ပြန်ပြီးတော့ကြည့်မယ်ဆိုလို့ရှိရင်တော့1962ခုနှစ်ကလေစလို့2010နာဝတာအနာဖာလက်ထက်ထိတော့ဒီစီမံကိန်းတွေအကောင့်ထဲပုံမှုမှာတော့အင်မတန်မှဒီဟိုဟာပြဿနာတွေရှိတယ်အများဆုံးပေါ့နော်တွေ့ရတဲ့ဟာ tender river ကို call list နေမျိုးကကျွန်တော်တို့မရှိဘူးပေါ့နော်မရှိတော့ပဲပေါ့တစ်ဖက်ကပဲလာပြီးတော့ကန့်လန့်နေဒီကွန်ပျူတာရင်းနှီးမြှုပ်နှံခြင်းတဲ့လူကလည်းကျွန်တော်တို့ကန့်လန့်နေတော်ဒီမဟုတ်လည်းအပြိုင်ပေါ့ competitive tender process ကိုမသွားဘဲနဲ့လက်ဝါးချင်းရိုက်ကြရတူအလုံးဝတတ်မှတ်ကြရတယ်ဒါကြောင့်လည်းပြဿနာတွေများစွာရှိတယ်ကျွန်တော်တို့ဒီကမ္ဘာပိုင်ရဲ့ public expenditure review လို့နော်အဲ့ဒီမှာပြန်သုံးသပ်ထားတာကျွန်တော်တို့နိုင်ငံကစီမံကိန်းကြီးတွေဟာအချိန်နဲ့ပူကြတယ်ကုန်ကြမ်းစိတ်တွေကလည်းပူများတယ် cost overrun လည်းဖြစ်တယ်ကျွန်တော်တို့ time delay တွေလည်းဖြစ်တယ်ဒီပေါင်းများစွာကြာနေတာတွေကိုကျွန်တော်တို့ဒါတွေ့ရှိထားရတယ်ပေါ့နော်။ဒါအဲ့ဒီကနေပြီးတော့ကျွန်တော်တို့ဒီဘက်မှာတော့ခုနပြောတဲ့ပုဂ္ဂလိကကိုပါကျွန်တော်ဒါရင်းနှီးမြှုပ်နှံမှုအထူးသဖြင့်တော့ဒီ infrastructure အခြေခံအဆောက်အဦနေနော်ပုဂ္ဂလိကရဲ့ရင်းနှီးမြှုပ်နှံမှုကိုဖိတ်ခေါ်ရမယ်ဆိုပြီးတော့ဒါကြောင့်လည်း SEC law ကို foreign investment law ကိုကျွန်တော်တို့ပြတ်တန်းခဲ့တယ်။နော်သို့တော်ညာလည်းပဲ2016အထိပို့တော့ရေးမှုရာအဖြစ်တော့ကျွန်တော်တို့ရှိမှာအထူးသဖြင့် private ပုဂ္ဂလိကရင်းနှီးမြှုပ်နှံမှုအတွက်ကိုနော်ကျွန်တော်တို့မှာခိုင်မာတဲ့စီမံစီကံနေမရှိဘူးလို့ပြောတယ်ပေါ့ NLD ဆိုတာလက်ထက်မှာတော့2018မှာတော့စပြီးတော့ကျွန်တော်တို့ MSDB ဆိုတာမြန်မာ Sustainable Development Plan ဆိုတာထွက်လာတယ်အဲ့ဒီဟာနဲ့ချိတ်ဆက်ပြီးတော့ကျွန်တော်တို့ Project Bank Notification ဆိုပြီးတော့ကျွန်တော်တို့ဒီအားလုံးပေါ့နော်စီမံကိန်းတွေကိုစနစ်တကျအကောင့်ထဲပေါ်ဖို့ Policy ရောဒီဒီကိုပေါ်ပြီးမူဝါဒဆိုင်ရာရောဥပဒေဆိုင်ရာရောနော်လုံထုံးလုံနည်းတွေရောပြောင်းလဲဖို့အတွက်ကိုသမ္မတရဲ့အမိန့်ဆိုပြီးတော့သမ္မတရုံးကနေပြီးတော့ထုတ်ခဲ့တာရှိတယ်ပေါ့နော်အဲ့ဒါနိုင်ငံတကာ OECD ကိုပေါင်းနဲ့နိုင်ရှင်ကြည့်ရင်တော့ပြည်ပြည်စုံနေလို့မခေါ်နိုင်တော့လဲပဲအဆင့်တစ်ဆင့်တော့ကျွန်တော်တို့ဒါဟိုဟာရောက်လာခဲ့တယ်စနစ်တကျအကောင့်ထဲပို့ဖို့ကျွန်တော်တို့ရောက်လာကြတယ် capacity ရတော့သက်ဆိုင်ရာဝန်ကြီးဌာနတွေမှာရောဒီနေပြည်တော်မှာဖွဲ့စည်းခဲ့တဲ့ PPP ဘို့ဌာနတို့အဲ့ဒီအတွက်မှာတော့ဒီစွမ်းဆောင်ရည်တော့နော် capacity အနေနဲ့ရောလိုအပ်ချက်တွေတော့ရှိသေးတယ်ပေါ့ဒါကကျွန်တော်တို့ပြောင်းလဲတာလည်းဟာပေါ့
ဆိုတော့ကျွန်တော်တို့စီမံချက်တွေကိုစနစ်ကြရေးဆွဲတဲ့နေရာမှာတူတက်တဲ့နိုင်ငံတွေကအကောင်းဆုံးတုံ့ပုံကံမှုတွေကိုလိတ်လာတိုင်းနာကြတာကိုတွေ့ရပါတယ်။အာရှကမလေးရှားနိုင်ငံဆိုလို့ရှိရင်ကျွန်တော်တို့1989နှစ်အစောပိုင်းကာလတည်းကအဲ့ဒီလိုလုံပုံကံမှုတွေနဲ့လုံတာကို တွေ့ရတယ်။ကျွန်တော်လက်တင်အမေရိကဆိုလို့ရှိရင်လေဒါချီလီလိုပါလို့ဆိုလို့ရှိရင်1989တည်းကစပြီးဒီလိုလောက်လာတာတွေ့ရတယ်ပေါ့နော်။ပြည်သူလူထုရဲ့လူလားချက်တွေကိုထက်သွင်းစဉ်းစားတဲ့အခါမှာအဲ့ဒီလိုတိုးတက်သွားတဲ့နိုင်ငံတွေလုံပုံကန်ပုံနဲ့မြန်မာနိုင်ငံရဲ့လုံပုံကန်ပုံဘလို့ပွာချပါတယ်ဗျာ
။ဒီမိုကရေစီရောကုန်ထုတ်စီမံမှုရောနှစ်ခုစလုံးပြည့်စုံတဲ့ဟုတ်ကျွန်တော်နိုင်ငံသူတို့ရောပုံမျိုးတိုးတက်ပြီးနိုင်ငံတွေပေါ့သူတို့ကတာဝန်ခံမှုတာဝန်ယူမှုပေါ့အဓိကတော့ပွင့်လင်းမြင့်တာမှုဒီမိုကရက်တစ်နော်ဒီမိုကရေစီစံနှုန်းနေတယ်သူတို့ကိုက်အောင်လို့အကောင့်ထဲပေါ်ရတယ်သူတို့မှနောက်တစ်ခုကတော့ဒီစီမံကိန်းတွေကိုစီမံခန့်ခွဲနိုင်တယ်ဆွမ်းဆောင်ရရလေကောင်းတယ်ပေါ့နော်ကောင်းတော့ဒီလိုသူတို့ချမှတ်ထားတဲ့စီမံစည်းကမ်းတွေကျွန်တော်တို့ဒီဟိုဟာတွေရှိတယ
်ဒီကျွန်တော်တို့ဘယ်လိုလုပ်ကြရမလဲဆိုတဲ့ပြဋ္ဌာန်းသတ်မှတ်ချက်တဲ့မူပေါင်းတွေရှိတယ်ပေါ့နော
်မူပေါင်းတွေပေါ့မူပေါင်းတွေပေါ့နော်အဲ့လိုပဲကျွန်တော်အာဆီယံမှာလည်းအာဆီယံနော် PPP principle ဆိုအဲ့လားတွေချထားတယ်ဆက်ဆက်လို့ပြောရမယ်ဆိုရင်နေပြည်တော်မှာပဲလက်ခံကျင့်သုံးမှုကျွန်တော်တို့ဒီဟာတွေကိုလုပ်ဖို့အာဆီယံအစည်းအဝေးမှာသဘောတူခဲ့တယ်ပေါ့2014မှာပေါ့နော်အဲ့လိုမျိုးကျွန်တော်တို့သတ်မှတ်ထားတဲ့ဟာတွေတော့ရှိတယ်ပေါ့အဲ့တော့ဘာပေါ်သွားလဲဆိုရင်တော့ခုနကျွန်တော်တို့ပြောလို့ဒီပေါ့နော်တာဝန်ယူမှုတာဝန်ခံမှုလုံးဝမလိုတဲ့စနစ်ဆိုရင်တော့အလုပ်ရှင်အလုပ်လုပ်တာပေါ့ဒါမျိုးတွေဖြစ်သွားရဲဆိုတော့ planning အရန်ကောင်းမှုလိုတယ်တွက်ချက်ထားပြီးကောင်းမှုလိုတယ်ဒါကြောင့်လဲ infrastructure governance အရေးကြီးတယ်ဆိုပြီးတော့ဒီပညာရှင်တွေကသုံးသပ်ကြတယ်ပေါ့နော်ဒီစီမံကိန်းကြီးတွေနဲ့
ဟုတ်ကဲ့ဆရာခုနပြောတဲ့ဒီ infrastructure လို့ပြောတဲ့အခြေခံဆောက်အုံစီမံချက်တွေအပါအဝင်ပေါ့နော်အဲဒီလိုအကောင့်တွေခေါ်တဲ့အခါမှာဘယ်လိုကိစ္စရဲ့အခန်းကဏ္ဍဘယ်လိုရှိပါလဲသူတို့ရဲ့လုပ်ပုံကံကိုဘလောက်ထိအရေးကြီးပ
ါဘယ်လိုပရစီဆိုတာရောကျွန်တော်တို့ကမူဝါဒကိုအကောင့်ထဲပေါ်ပေးရတယ်ပေါ့နော်သူတို့ရဲ့စွမ်းဆောင်ရည်ရလည်းအင်မတန်အရေးကြီးတယ်သူတို့ကိုလည်းကျွန်တော်တို့ကလုပ်ပိုင်ခွင့်အာဏာတွေလက်တီချပေးဖို့တော့လိုတယ်ပေါ့နော်မူပေါင်းချပြီးတော့ခုနကလို့ပေါ့နော်ကျွန်တော်တို့အရင်တော့ကလို့အပေါ်ကနေပြီးတော့ decision အားလည်းအပေါ်ကနေဆုံးဖြတ်တာလို့ဒီဟာကိုဘယ်ဘာမှပြန်ပြီးတော့မမင်းနဲ့နော်ဒါဆိုင်ထိုးပေးလိုက်ဆိုလို့ရှိရင်တော့အဲ့ဒါမျိုးကတော့ဒါမျိုးကလို့ကျွန်တော်တို့အလုပ်မဖြစ်ဘူး။ဒါကြောင့်ဒီစီမံကိန်းကြီးတွေက governance ကျွန်တော်တို့ဒီကဘယ်စီမံအုပ်ချုပ်စီမံမှုကောင်းလားမကောင်းလားကိုလည်းကျွန်တော်တို့ဖော်ပြနေပေါ့နော်။ bureaucracy ရဲ့ခန်းကဏ္ဍကအများကြီးသူကလူတယ်။သူကဘာလုပ်ပေးရမှာလဲဆိုတော့ခုနကျွန်တော်တို့ MSTB ထဲမှာလူပဲပေါ့။အပေါ်ကနေပြီးတော့ MSTB ရဲ့နော်ဒီမြန်မာနိုင်ငံရဲ့ဒီစင်စက်မပြတ်ပုံမျိုးတိုးတက်မှုအစီအစဉ်ကချမှတ်ထားတဲ့ပန်းတိုင်တွေနဲ့ကိုက်ညီတဲ့ကံပန်းတိုင်တွေကိုအထောက်အပံ့ဖြစ်မဲ့စီမံကိန်းတွေဝယ်သွားလို့အောင်။ဟောစင်ဖြူတော်စီမံကိန်းမျိုးတွေဘလို့အောင်ဒီမိုကရေစီစနစ်မှာတော့အပေါ်ကနေပြီးတော့လွတ်တော်နော်အစိုးရကိုကျွန်တော်တို့ဟိုဟာလုပ်မဲ့တာဝန်ယူမှုတာဝန်ခံမှုလုပ်ပေးမဲ့လွတ်တော်ဆိုတာရှိတယ်။အရက်ဖက်အဖွဲ့အစည်းတွေကိုဆိုတာရှိတယ်။ဒါတွေကနေကျွန်တော်တို့ထိန်းကြောင်းမယ်။ဒီဘယ်ယူရိုကရေစီရန်တရားမှာလုပ်နေတဲ့ဝန်ထမ်းတွေရာလည်းစနစ်စကျကျွန်တော်တို့အကောင့်ထဲပို့ပေးဖို့နော်အစီအစဉ်တွေဆွဲပေးဖို့လိုပါတယ်။ဟုတ
်ဟိုနောက်ဆုံးမင်းပါဆရာဒီအာနာရှင်စနစ်နဲ့အာနာရှင်ဒိုင်းစနစ်အောက်ဒီပါဆိုလို့ရှိရင်အာနာရှင်ရဲ့အလို့ကြောင့်လောက်ရတဲ့အတွေ့အကြုံမလို့ဒါဒီဘူရိုကရေစီကအကောင့်တွေပေါ်တဲ့သူတွေခက်ခဲမဲ့ဆိုတာလည်းကျွန်တော်နားလည်ပါတယ်။ဒါပေမဲ့ကျွန်တော်တောင်ကိုရီးယားကိုကြည့်လိုက်မယ်ဆိုလို့ရှိရင်ဘိုဂျုံကြီးပတ်ချုံကြီးလက်ထက်နောက်သူ့စက္ကန်တဲ့ချန်နူကလက်ထက်ဒီမှာလည်းပေါင်းပြောင်းတချို့ဆောင်ရွက်နိုင်ခဲ့တယ်။ချီလီမှာဆိုလို့ရှိရင်လည်းကျွန်တော်တို့ဆောင်ရွက်နိုင်ခဲ့တယ်ဘရာဇီးလ်ဆိုလို့ရှိရင်လည်းသူတို့ထွတ်တက်သွားတာတွေ့ရတယ်ပေါ့နော်။ဆိုတော့တစ်ဖက်မှာလည်းအခုလိုမေးဖို့မျိုးကိုကျွန်တော်မေးလိုက်တာကဒါမေးတဲ့သူအတွက်ကဖြေတဲ့သူအတွက်ကလက်ရှိမြန်မာနိုင်ငံရဲ့အဖိနှိပ်ခံရတဲ့ဆက်ဆက်အခြေအနေတွေမှာဆိုလို့ရှိရင်အမှန်တရားအနေကြီးပါတယ်ကျွန်တော်တို့ကဆရာနာရှင်စနစ်အောက်မှာအလုပ်ဖြစ်ရေးကိုပြောနေသလားလို့လည်းထင်နေစရာအကြောင်းရှိပါတယ်နော်ဆိုတော့ဒီလိုလည်းအနေရှိပါတယ်ဆိုတော့ဒီအခြေအနေထဲမှာစီမံချက်တွေနဲ့ပတ်သက်ပြီးကျောက်ကလည်းဘလို့များအကျဉ်းပြုချင်ပါတယ်
။ကိုကတော့မြင်လာတော့ကိုကဒီစီမံကိန်းဆိုင်ရာပေါ့နော် risk တွေကတော့ဆိုးရှုံးနိုင်တဲ့အန္တရာယ်ရောအရန်ကိုပြင့်သွားပြီ။မြင့်သွားတဲ့အတွက်ဒီတူးချင်းပေါ့ယင်းဒီမျိုးနံသူတွေအနေနဲ့ကဝင်ရဲဖို့ကတော့တော်တော်ခက်သွားပြီ။ဝင်လာမယ်ဆိုရင်လည်းအရင်ခက်တာလိုပဲဖြစ်ဖို့များတာတော့မြန်မြန်ပြန်ပြီးအရင်ချိန်တိုင်းနဲ့သူပြီးမှလည်းသူတို့ထိန်းချုပ်လို့ရတယ်ဟုတ်ကဲ့အမှုတော့ကျွန်တော်တို့ဒီတိုးတက်လို့ pipeline မျိုးတွေရေနံတော့ရေနံပေါ့နော်ဒီလိုထိုင်းကိုရောင်းနေ ยีนันซีมันเจงซีมันเจงนี่ช่วยรู้จำนวนดีกว่าสอดีกาลูฮามิวรีเป็นผู้พิจารณาผู้มีอาภิโรสโลเอร่าเราจำนวนเท่านี้จำนวนนี้จำนวนมาดูบ่จำนวนนับเยอะเลยต่างกุริยาลูเตียวบิลูอาเปลวเอฟบีตีนยังเนี่ยไหนไงสินิดอ๋อสี่เนี่ยบ่ตีนยังมุสี่เนี่ยรู้อ๋อที่ไอ้ที่มาตัวอุซาบิบิผู้ยูดูเต็มหูอุซาบิบิรู้ดูดวานะครับเชิด
นี่ก็รู้เช่นเนาะแต่ไงยี่ที่เจมูแต่ไงยี่จะเดือดผู้เชี่ยวในมือว่าโอชูบุเทปปุ่บีโร่ที่ก้าจ่าเดือดรู้ที่ก้าจ่าเลยบุนั่นตัวดาวอามาขันเจ้าเป็นไหนมาบุแต่แกรำปีดูดูโอชูบุเทปปุ่บีโร่ที่ก้าจ่าเดือดรู้ที่ก้าจ่าเลยบุนั่นตัวดาวอามาขันเจ้าเป็นไหนมาบุแต่แกรำปีดูดูโอชูบุเทปปุ่บีโร่ที่ก้าจ่าเดือดรู้ที่ก้าจ่าเลยบุนั่นตัวดาวอามาขันเจ้าเป็นไหนมาบุแต่แกรำปีดูดูโอชูบุเทปปุ่บีโร่ที่ก้าจ င်းမှာမတိကြမရာမှုတွေများပြီဆိုရင်အစရိယနိုင်ငံရေးစနစ်ကနိုင်ငံပတိကြမှုတွေများနေပြီဆိုတော့သူတို့ကတိဆောက်မှုကိုမပြီးနိုင်ဘူးကဖြစ်နေဘလို့မှသူကမရနိုင်တော့ဘူးပေါ့နော်အဲဒါကြောင့
်ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးရဆရာ
ဟုတ်ပါဗျာ
အခုရွှေလေးတင်ပြခဲ့တာကတော့စတိ Governance Institute ကျမတို့အဖြစ်ဆိုလို့ရှိရင်တော့တန်တီးအုပ်ချုပ်မှုအဖွဲ့ကတည်ထောင်သူ CEO ဦးခိုင်ဝင်းဖြစ်ပါတယ်ကျွန်တော်သဘောတမ်းပ
ါဥတ္တမောင်သားစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်ရနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုနားဆင်ကြတာဖြစ်ပါတယ်အခုတစ်ခါတော့တပတ်အတွင်းထိတ်တန့်ရောက်အင်မာသတင်းတွေကိုတင်ဆက်ပေးမှာပါမြန်မာစစ်တပ်ကလေကြောင်းထိုးစစ်ဆင်နွှဲနေတာကြောင့်ဒေသပေါင်းစုံမှာအုံရင်ဆုံးခွာထွက်ပြေးရသူဟာတိမ့်နေချီရှိလာနေပါတယ်မြန်မာနိုင်ငံရဲ့ချက်တဲ့ဝိုင်းဝန်းအဖြစ်ရှာနိုင်ရေးကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထူးကိုယ်စားလှယ်နိုလင်းဟေဇာနဲ့ထိုင်းဝန်ကြီးချုပ်တို့ဆွေးနွေးခဲ့ကြပါတယ်ဒီလိုထိတ်တန့်ရောက်တဲ့တပတ်အတွင်းမြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခတ်မောင်တို့တင်ဆက်ပေးထားပါတယ်ခင်ဗျာ
စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံတော်ဝန်ဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်ဖွဲ့ကြားတိုက်ပွဲတွေမှာစစ်ကောင်စီဘက်ကလေကြောင်းကားပါထိုးစစ်ဆင်နေတာကြောင့်နေရာစွတ်ခွာထွက်ပြေးရသူနေစဉ်တိုးလာနေပါတယ်။ကြရားပြည်နယ်မှာလည်းနေစဉ်လိုတိုက်ပွဲဖြစ်နေပြီးတော့စစ်ကောင်စီကလေရင်နဲ့ပါပုံကျဲတိုက်ခိုက်နေတဲ့အတွက်စစ်ပြေဒုက္ခသည်တွေစစ်ဆောင်စခန်းတွေမှာပါမနေရတော့ဘဲနဲ့တောတောင်ထဲကလိုင်းကူတွေမှာခိုအောင်းနေကြပါတယ်ကြက်ကောမြို့စုံရက်ွက်တစ်ခုမှာစွေးနေတဲ့လက်နက်ကင်အဖွဲ့တွေကိုလေကြောင်းကနေပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောခဲ့ပေမဲ့လို့အခြားဒေသတိုက်ပွဲတွေနဲ့ပတ်သက်လို့လေကြောင်းသုံးမသုံးဆိုတာကိုတော့အတိအကျပြောမသွားပါဘူး။လက်ကောစစ်ဆောင်တွေရဲ့အခြေအနေတွေကိုကုညီနေသူတူကအခုလိုပြောပါတယ်
။ဒီကတော့သူတို့ကြောက်လာဟိုလေကြောင်းအမီဘောတော့လေကြီးလေနဲ့ဘုံကကျဲမှာသူတို့ကြောက်ပြီးတော့မှကိုယ်ထဲမှာတော့နေဒီကတော့ညပိုင်းပေါ်တော့ညပိုင်းလုံးလုံးချုံချုံနေရခုသူတို့ကိုယ်ထဲမှာလည်းတော့အဲ့ကြတာ
စစ်ကောင်စီကလေရင်နဲ့ပုံကျဲတက်ခဲ့တာကြောင့်လွတ်ကောတစ်မျိုးလုံးနေပါထွက်ပြေးနေရတာပါဖရူဆိုမြို့နယ်အနောက်ဖက်စစ်ဆောင်စခန်းတစ်ခုကိုဇန်နဝါရီလ19ရက်နေ့ကစစ်ကောင်စီကတိုက်တရင်နဲ့ပုံကျဲတက်ခဲ့လို့အပြစ်မဲ့ပရာဟိတအစည်းဝန်းတန်း၃ဦးနဲ့ကလေးငယ်တို့အပါအဝင်စစ်ဆောင်ပြည်သူ၄ဦးသေဆုံးခဲ့ရတယ်လို့ကရင်နီပြည်နယ်အတိုင်းအမခံကောင်စီကထုတ်ပြန်ထားပါတယ်ချင်းပြည်နယ်နဲ့စကိုင်းတိုင်းကလေးမျိုးဖက်ကကုံသွေးလမ်းကြောင်းဖြစ်တဲ့ကလေးတီးတိန်ကြမှာလဲစစ်ကောင်စီတပ်နဲ့ချင်းပြည်သူကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့တိုက်ပွဲတောက်လျှောက်ဖြစ်ပွားပြီးတော့ကုံစီစီစစ်မှုပြတ်တောက်သွားတာကြောင့်ချင်းပြည်နယ်မြောက်ပိုင်းဒေသမှာခက်ခဲနဲ့ကြုံနေရတာပါပဲခွေတိုင်းတဲကစမ်းမြူရွာကိုလည်းဇန်နဝါရီလ18ရက်နေ့ကစစ်ကောင်စီတပ်တွေနဲ့ပြူစောတိအဖွဲ့တွေကမီးရှို့ဖျက်ဆီးသွားတဲ့အတွက်နေအိမ်တရားကျော်မီးလောင်ဆုံးရှုံးသွားတယ်လို့ဒေသခံတွေကပြောပါတယ်
မနေ့ကနေ့လေသူတို့စင်ကြယ်နေလာပြီးမှစင်ကြယ်စီးနေစေနေဒီဆိုဒီနေ့စတန်းနေနေစနေတဲ့ရောက်ကျွန်တော်လေကြီးမှရတာခဲ့ပြီးကျွန်တော်ဖွဲ့ကိုချီချင်တက်လာခဲ့တာကတက်လာပြီးတော့ခါကျရင်သူတို့တွေကျွန်တော်တို့ရွာထဲကိုဟောလေးကြီးတွေနေတာပြီးထူပြီးမှဝင်လာခဲ့တယ်ဗျအဲ့ဒါမှကျွန်တော်တို့ရွာသားတွေလင်းကြီးတွေနေကြတယ်ကျွန်တော်ထူပြေးကြရတဲ့အချိန်မှာကျွန်တော်တို့ရွာနေမလမ်းမကမ်းမရောက်ရှိပြီးကျွန်တော်တို့ရွာထဲမှာမီးစတော့ပြီးအစလောက်ပြီး
စစ်ကောင်စီဖက်ကစီယုံတာလည်းမခံလို့အခုလိုမီးရှို့ခံရတာလို့ဒေသခံတွေကယူဆပါတယ်အမတ်မထင်ဝင်ရောက်လာပြီးတော့မီးရှို့တာဖြစ်တဲ့အတွက်အသက်ဘေးကနေလွတ်အောင်ပြေးခဲ့ရတဲ့ခြေရွာသားတွေဟာဘေးလို့ရတောတောင်တွေထဲမှာခိုးလုံနေရပြီးတော့အကူအညီတွေရေးဖို့လိုအပ်နေတယ်လို့စစ်ဘေးရှောင်တွေကိုကူညီပေးတဲ့သူတွေကပြောပါတယ
်စစ်တပ်အာဏာသိမ်းပြီးပဲကမြန်မာနိုင်ငံအရှေ့တောင်ပိုင်းကရင်နဲ့ကယားပြည်နယ်တွေမှာအိုးအိမ်ဆုံးခွာထွက်ပြေးသူ2000နီးပါးရှိနေပြီလို့ကုလသမဂ္ဂကဇန်နဝါရီ18ရက်နေ့နယူးယောက်ရုံးချုပ်ဒေသရှင်ဝင်မှာပြောကြားလိုက်ပါတယ် Sita Anna Timmy Jenga Sabi, Yamananga, she down my Tidama, always so quite happy at it, amused me, Kaling and Muda she to the thing shut down Joe Shida Bido, Kuladanga Dream Mujo Yung Pyokunya. Stephen Dujaraga Piovare, Dabi Mimaranga Dream Machide, Kuladanga let to a song Yanni at Puerga, Shiji do a de Kuniri Pedo Yare, Niarima, Sapi Pay and Nizi Mabe. Luzani Sanamu Kuni Pay to Sawyanide, Poet Mia Biagaro, Pay and Yamalunjuna Jow, Dizem Malagrega, Turo Lunganui, Jessang Gare, Lule Piovare, Dajow, Akuni Luani and Niaga, Lurango, Luzani Sanamu Kuni, and a Kingine, a Tasi Mishi, Toya, Pego, and Pubu, Kula Damaga Tapi, down so Libare, Mimaranga, she down my, to the being Kayene Kaya Pinerima, Jarring and got diverted shame, Milaga, and now by, Eddie Ditari, Luzani Sanamune, don't know each in it is Sualani and a Patalo. Tani Kula Puega, so in Jowl and Piovare, Kula Dam Galuani Sana Musaya, Pubong Sawyer Yi Pue, OCHA, Madanui Ya, Gaya Pine Ma, Korean Pia Jowly, Pony Jowly, Satin Jowly Bowen, Ayat Dawai, OA, Sao Mao, Chowangazo, Misho, Piesi, Kangayadalu, Natal Nasette, Milaga Sabi, Eddie Ditari Ma, Pirin OA, so qua Tapia, she do at Dolani, Elo, Piovare.
ညမနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်လူမှုအထောက်အကူပြုခန့်အတ္တိတိမှာလုပ်ငန်းခဲ့တဲ့အမျိုးသမီးတွေရိတ်နဲ့ခံရရဖမ်းဆီးရရတဲ့ကြုံခဲ့ရတဲ့လို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမစ္စတာပါရှီလက်ကပြောပါတယ်။ကမ္ဘာတဝန်းဒေသအတ္တိတိမှာညဉ့်ညံ့ရေးတိစောက်သူအမျိုးသမီးတွေရင်ဆိုင်ခဲ့တဲ့အခြေအနေအရာနဲ့ပတ်သက်ပြီးတော့အင်္ဂါနေ့ကကုလသမ
go antu dola nama, shirangani pawini zadalo, yinja yedwe, in azuku upsi, tatan shija yati la zaduri pidelule, maha minjiga piaware, devimele, the town the se pinne febjoy la de yenima, sitaga anatela chingrega, a mutumi yape poesiri, big thing can kayare lule, maha minji bersletka, lunyu kansi poin nanganugo piosu gavare. Jama is our shamune, the Rimia canon in Maloka in a amuse me Ramaka, Sana Piadre, a jamape Anna Pisane, CDM Lo Shamuma, Pawindure, Social Media Mata Jalo Shadrene, Lo Anidurego, Niziane Sasia Kuni, Topandreha, Shene Kaya, Ubrime, Pansi Kanya, Lule, Mahamindiga, Longjoy Consima Timpia Keraba. Sitaka anatinghare mimanagama, a mu the mirror neck leading a ripo, a champ at Takamuri, Putu, Lani Rajao, Tago ye, you patient people, Yama amu the me ye, someone jare, a poesi de choga, Lunyo, Kansigo, Putu nega, Tai don cabare. Anatinghara, the Nipiroman, Yamati, Leshi, Chiniha, Piru ye, the them hot of an air, Inijin, Nangare, Lunjo yin and Ying Yagoba, Chinchal Lani Rajao, Tago Nangaka, Kuni, patient people, Tai don loja, Kulatamga, Lunyo, Kansi, Powen, and Gatune, a little boss, Sunezima, Advocacy Coalition, Yamapega, Tai don cabare.
ကုလသမဂ္ဂတွင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာဟာထိုင်းဝန်ကြီးချုပ်ပရယုတ်ချန်အိုချာနဲ့တန်ကောင်းမြို့အစိုးရအိမ်တော်မှာဇန်နဝါရီလ19ရက်နေ့ကတွေ့ဆုံခဲ့ပါတယ်မြန်မာနိုင်ငံမှာပြည်တွင်းပြည်ပကကြောင့်လေယာဉ်ဆောင်ပါထွက်ပြေးရသူတွေကိုထောက်ပံ့ကူညီရေးနဲ့အာဆီယံရဲ့မြန်မာနိုင်ငံဆိုင်ရာပုံသဘောတူညီမှုငားရဲ့အကောင့်ထဲပို့ရေးနိုင်
ကျွန်တော်တို့ရဲ့ပြောင်းလဲလာတယ်လို့ကိုတုံးသက်လို့လို့ရရင်ကြားခဲ့တယ်လို့မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့အခက်အခဲတွေဆုံးသက်ရေးအတွက်အာဆီယံမူပေါင်း၅ချက်ကိုအကောင်အထည်ပေါ်ရေးကိစ္စတွေကိုပါဆွေးနွေးခဲ့ကြတာပါမြန်မာနိုင်ငံမှာရေရှည်တည်ရတဲ့ညီညာရေးရလဒ်ကောင်ထွက်လာဖို့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းဗိုလ်ချုပ်ကြီးပရာယုကပြောဆိုခဲ့တယ်လို့လည်းဘန်ကောက်ပို့
ကမ္ဘာနိုင်ငံအပေါ်တရားစွဲဆိုထားတဲ့အမှုကိုဒုတိယအကြိမ်ကြာနာစစ်ဆေးတော့မှာပါလူမျိုးရုံတပ်ဖြတ်မှုဆိုင်ရာ
ICJ မှာမြန်မာနိုင်ငံအပေါ်ဆွဲဆိုထားတဲ့အမှုကိုရင်ဆိုင်ဖို့အတွက်ဥဆောင်ကော်မတီတရက်ကိုမြန်မာစစ်ကောင်စီကမနစ်စွန်လထဲမှာဖွဲ့စည်းခဲ့ရမှာ
ငင်္ဂကြိုင်ဝင်ရူးနာမောင်လင်ကဥက္ကဋ္ဌဖြစ်ဦးဆောင်ပြီးစစ်ကောင်စီလက်အောက်အပြည့်ပြည့်ဆိုင်ရာပူးပေါင်းဆောင်ရွက်ဝင်ရူးဥက္ကူကိုလိုက်ပြည်တော်စုရှင်းနေချုပ်ဒေါ်တီရာဥရောကိုဒုတိယဥက္ကဋ္ဌရဖြစ်တာဝန်ပေးထားပါတယ်။၂၀၁၉ခုနှစ်ရခိုင်ပြည်နယ်နယ်မြေရှင်လင်းရေးစစ်ဆင်မှုအတွင်းရွှေရင်ကြောင်မွတ်စလင်တွေကိုစစ်တပ်ကလူမျိုးရုံတပ်ဖြတ်မှုကျူးလွန်ခဲ
Eddie Chinga, Nangano Dabigan Pogo to Ansan Sujiga, Usam Jepa Kerawa. Did you change Jepa Jana Bago, Nangano Dabigan Pogo to Ansan Sujim Tayamaye? Alternate agent, Koza Pure, Nangan Kozele Pie, Kula Damga, Sayamama, Miran Tamaji, Ujo, Motongo, Supu, Demiat Harelo, and Uji Jakara, Mutan, New Year Soya, Nangan Jai, Wuni, Tosima Anga, TVB, Tidin Hanago, January Lan, Sayanega Piovale, and Uji Yo, Sikonsi Pegaba, Yama Nangan Koza, ICJ de Yayoma, Pishin Yabo, Atidi Jang Jataraja, ICJ Pega, Badugo, Lakamiro, Koza, Piku, Bemes, Ragaro, Matia, Devau.
Yamarangama, Omicron, Covid, Yoga de Kukantaduri, Dakoe di Buluna, Tuya, Mialagalu, Obligane, Soya Seo Siganui, Kuda is an arima, Covid Lunari, Po Mialavare, Damele Kutentido Yoga, Tainto Nine Nitama, Shinibi, Jodin Bizimuri, Lesaviatare, Lujamai Dow, Shiriga Piovare, Nayandaga, Pialadurine, Legua Pongi, Tenajama, Kusa Nirarigo, Tuya B, Ticha Quebi Kuda Bini, Lujamai Dow, Shiriga Piovare, Yangon Dinamaro, Luna Taunchi Lakanine Kuda is Sandari Pinsin Tare Lu Piovare, Yamanangama, the Giorigodiga Uza Baby, Sparkne Light, Govishi, Sino Fansare, Kawasiri Topi Nidelule Piovare, Yama Inijan Ayanimaro, Gusamia Omicron, Govi Boku Kantaduri, the Shinto Miala Nida, Piovare.
The Badrin Tayao, Yamada Renegu, Nan Lone Ku and Kamondo. တင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့တပတ်အတွင်းထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုအလဲပေးကြပါတယ်ဗြိတိန်နိုင်ငံနဲ့မြန်မာအင်းကြီးချင်းထိုင်းနိုင်ငံတွေမှာကိုဗစ်ကန့်သတ်ချက်တွေလျှော့ပေါ်လိုက်ပါတယ်ရုရှားယူကရိန်းတင်းမာမှုရုရှားဘက်ကရှီတိုးလုံဆောင်လာမယ်ဆိုရင်တော့ရုရှားအနေနဲ့ပြန်ပေးစာမှာဖြစ်ကြောင်းအမေရိကန်သမ္မတကသတိပေးလိုက်ပါတယ်ဒီလိုတပတ်အတွင်းထိတ်တန်းရောက်
Look, I didn't overpromise, but
ရုရှားဘက်ကလုံဆောင်နေရတဲ့အထူးဆိုရရပြီးတော့အထူးသတိထားနေရတဲ့အကြောင်းနဲ့တကယ်လို့ရှိတိုးလုံဆောင်မယ်ဆိုရင်ရုရှားနေနဲ့ပြန်လည်ပြေးဆက်ရမှာအများကြီးရှိတယ်ဆိုပြီးတော့သတ်မှတ်ပါတဲ့ငါသတိပေးသွားပါတယ်။တချိန်ထဲမှာပဲစီးရတဲ့နိုင်ငံတွေအတွက်ကုန်ကျစရိတ်တက်တာပြီးတော့မတ်ကုမ္ပဏီကထုတ်တဲ့ COVID-19 ကာကွယ်တောက်စီကိုထုတ်ဖို့ကုလသမဂ္ဂအေဂျင်စီနဲ့ဆေးကုမ္ပဏီ၃ ตอนนี้เราอ่ะฟิวเองเนี่ยที่ดันด้วยส่งเงินเงินด้วยมาในเงินใช้วันที่เปลี่ยนเงินอ่ะเปลี่ยนไปวันนี้จะมีเงินใช้วันที่เอเนลีน่าเบียบอกที่ดันในเงินใช้วันที่จอห์นอีฟเลดรีนอาชีพเลี้ยงงานเนี่ยมีออฟริกาสายวันที่เจมส์คลาเวลีเนี่ยวันที่เปลี่ยนกันด้วยส่งเงินมาที่ยูเครนไปประกาศในประเทศโลกแต่ทำไมนี่ล่ะเนี่ยที่ชิงกันด้วยนายอเมริกันอ่ะชนะใครมาเสียจะพิจารณาบทว่าคุณรู้ด้วยส่งบุคคลส่งเงินส่งสิ่งเกี่ยวกับว่าเมื่อกันเงินใ
ยูเอ็นยูดอปูดาบีกาเยตะเฟกาเปียวาลีเตซงหนุยเดมาอินเดียနိုင်ငံသားနှစ်ယောက်နဲ့ပါကစ္စတန်နိုင်ငံသားတစ်ယောက်တို့ပါဝင်ပြီးတော့6ယောက်တရားရသွားတယ်လို့ပြောပါလီအဘူဒါဘီကောင်းငင်မှာမီဂိုလုံးနဲ့တက်လာတဲ့ဗီဒီယိုနဲ့အဘူဒါဘီလေဆိပ်နဲ့အဘူဒါဘီနက်ရှင်နယ်အော်ကွန်ပဏီရင်းနှီးချက်ဆက်ရုံမှာမီးလောင်နေတဲ့တပ်ပုံတွေကိုလည်းအာရဗ်မီဒီယာတွေမှာပြသခဲ့ပါတယ်။ဒီနေ့မှာကြားရ ဒီနေ့ကျွန်တော်တို့ကလေးကျွန်တော်လက်တကယ်ဒီဆိုဒီမြန်မာနိုင်ငံအရှေ့တောင်ပိုင်းကယင်းနဲ့ကယင်းပုံကကျေးမာတို့ဒါတွဲပြီးအခုကျွန်တော်စွမ်းရင်ကုမ္ပဏီကြီးတွေဖြစ်ပါတယ်ဒါပေမဲ့လည်းပြင်သစ်ပိုင်နောက်ထပ်ကုမ္ပဏီကြီးတစ်ခုဖြစ်တဲ့အခေါ်ဟိုတယ်လုပ်ငန်းကတော့လက်ရှိအချိန်မှာဆက်လုပ်သွားဖို့ဆုံးဖြတ်ထားတယ်လို့ရဲဘီသတင်းဌာနကိုပြောပါတယ်အခေါ်ကုမ္ပဏီဟာမြန ဆန့်ကျင်တဲ့လမ်းပေါ်ထွက်ဆန္ဒပြပွဲတွေဒေသတချို့မှာနေစဉ်လို့ရှိနေဆဲဖြစ်ပါတယ်ဒီနေ့ဆိုရင်ရန်ကုန်မြောက်ကလအရမှာမနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်မနိုင်ငံလုံးဆိုင်ရာလူငယ်ကဗျာဆရာများသမဂ္ဂလူမှုအခြေပြုအထွေထွေသပိတ်ကော်မတီဖိနှိပ်ခံလူမှုကိုယ်စားပြုများတကုံသပိတ်ကော်မတီရွှေပြည်သားမြို့နယ်လူမှုသပိတ်ကော်မတီတို့စုပေါင်းပြီးတော့ဆန္ဒပြခဲ့ ဒီနေ့မှာစနာပြခဲ့ကြပါတယ်။ကချင်ပြည်နယ်ဖားကတ်မြို့နယ်မှာလည်းဒီနေ့မှာစနာပြပွဲတွေလှုပ်ဆောင်ခဲ့ကြပါတယ်။တင်ကြားအတွက်သတင်းကျဉ်းချုပ်ကတော့ဒီလောက်ပါပဲ။အခုညပိုင်းအစည်းအဝေးထုတ်လို့ရမှုကအလိမ်မှာဖြစ်ပြီးတော့အတန်လမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့အယ်လ်ဆန်တိုစ်နဲ့ဂျွန်ဝါကာတို့ဖြစ်ပါတယ်။ဘီယူအမေရိကန်အတန်ရဲ့စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေး